Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2016ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432.48တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မွန်ပါရှင်။ American သမ္မတ Barack Obama ဟာလှောက်နိုင်ငံကိုသမိုင်းဝင်ခီးစဉ်အဖြစ်နဲ့ရောက်ရှိနေပါတယ်။ကုလသမဂ္ဂဒွေရင်မှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့ရခိုင်ပြည်နယ်ကိုတွားရောက်ကြမှာဖြစ်ပါတယ်။ဒီလိုမျိုးနောက်ဆုံးသတင်းတွေကိုကိုစောင်းဝင်းလှိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းစိတ်ဝင်စားစရာမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်မြန်ချက်တွေနိုင်ငံတကာဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတအိုဘားမားလာအိုနိုင်ငံကိုရောက်လာတဲ့အခါမှာ
When you think about the history of the United States and Laos,
ပြန်နှစ်ပွဲအတွက်အမေရိကန်ကကြေညာခဲ့တဲ့ဘုံတွေရှင်လင်ရေးအမေရိကန်ဘက်ကအကူအညီပေးသွားမယ်အကြောင်းသမ္မတရဲ့ပြောကြားချက်နဲ့အတူအမေရိကန်ရဲ့အာရှဆိုင်ရာမူဝါဒတွေရဲ့အကျိုးသက်ရောက်မှုတွေအကြောင်းကိုလည်းနှာစင်ကြားမှာဖြစ်ပါတယ်။ဒါကရခိုင်ပြည်နယ်ကပြဿနာတွေကိုဗက်မလိုက်ဖဲသမတ်ကြကြအဖြေရှာသွားမယ်လို့ကုလအတွေ့အမြင်မှုချုပ်ဟောင်းအမေရိကန်ရခိုင်အကြံပေးကော်မတီဥက္ကဋ္ဌကိုဖီအာနန်ကပြောလိုက်ပါတယ်။ရှမ်းပြည်နယ် NLD ဥက္ကဋ္ဌနဲ့အလုပ်အမှုဆောင်တွေတာဝန်ကဖယ်ရှားခံလိုက်ရတာဘာကြောင့်လဲဆိုတာနဲ့အတူအမေရိကန်ရဲ့အလုပ်သမားနေအကြောင်းကိုလည်းနှာစင်ကြားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုက်တို့ကကြီးညာပါမယ်ရှင
်။လက်ရှိတာဝန်ထမ်းဆောင်နေတဲ့ American သမ္မတတယောက်လာအိုနိုင်ငံကိုပထမဆုံးသွားရောက်တဲ့အနေနဲ့သမ္မတ Barack Obama ဟာ VN ချမ်းမျိုးတော်ကိုတင်းလာနေတော့ကရောက်ရှိသွားပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲနဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်မဲ့သမ္မတအိုဘားမားအနေနဲ့အာရှနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးပို့ပြီးတော့ခိုင်မာစေဖို့နဲ့အာရှဒေသမှာအမေရိကန်ရဲ့ဩစာပို့ပြီးလွှမ်းမိုးနိုင်ဖို့ကြိုးစားမှာဖြစ်ပါတယ်။အရှေ့တောင်အာရှဒေသအရေးအတွက်အမေရိကန်ကတန်ဋိဌာန်ခိုင်ခိုင်မာမာချမှတ်ဆောင်ရွက်နေတယ်ဆိုတာကိုသမ္မတရဲ့သမိုင်းဝင်လာအိုခီးစင်မှပြသမှာဖြစ်ပါတယ်။အမေရိကန်အနေနဲ့အာရှဒေသပဲအာယုံဆိုင်မှုတိုးမြင့်တဲ့အနေနဲ့ရောဒေသရင်းတရုတ်ရဲ့လွှမ်းမိုးလာမှုကိုချိန်ခွင်ရှာညှိနှိုင်ဖို့ကြိုးစားတဲ့အနေနဲ့ပါအမေရိကန်လာအိုဆက်ဆံရေးကိုတိုးတက်အောင်ဆောင်ရွက်နေတာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူကပြောပါတယ်။သမ္မတအိုဘားမားဟာလာအိုသမ္မတဘော်နင်ဗွန်ရချစ်နဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံဖို့ရှိပါတယ်။အာရှဒေသအပေါ်ထားတဲ့အမေရိကန်မူဝါဒနဲ့ဒီမူဝါဒကြောင့်ဘလို့တက်ရောက်မှုတွေရှိတယ်လဲဆိုတာကိုလည်းသမ္မတအိုဘားမားမင်းကွန်းပြောဖို့ရှိပါတယ်။ဒီကနေ့စက်တင်ဘာ6ရက်ကနေ10ရက်နေ့အထိဒီ28ချိန်မြောက်နဲ့29ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတွေကို VN ချမ်းမြို့တော်မှာကျင်းပမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာလည်းအာဆီယံထိပ်သီးအစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်ရှင
်တရုတ်နိုင်ငံရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်နှံ့နေစေတဲ့ကမ္ဘာတဝန်းကုန်သွယ်ရေးနဲ့သွင်းကုန်အခွန်တိုးမြင့်ကောက်ခံမှုကြီးထွားလာနေတာကိုရှင်းပြရေးအတွက်G20 ဆက်မှုထိပ်သီးနိုင်ငံ20ကသဘောတူနိုင်ဖို့လာပေါင်းများစွာအာသုံခွန်ဆိုင်နောက်ကွယ်မှာဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ပြီးတဲ့နောက်အဆုံးသတ်မှာတော့ဒေအိုဆွေးရကအဲ့ဒီသဘောတူညီချက်ကိုရရှိလိုက်ပြီဖြစ်ပါတယ်။ကိုဂျိုးစီးပွားကာကွယ်တဲ့အစီအစဉ်တွေကို2018ခုနှစ်ကုန်တဲ့အထိပြန်လည်ရုပ်သိမ်းပေးမှာဖြစ်ကြောင်းအဲ့ဒီအစီအစဉ်အကောင့်ထဲပေါ်နိုင်ရေးအတွက်ထပ်လောင်းအတည်ပြုပြီး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့လုပ်ငန်းတွေOECD လို့ခေါ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကလှုပ်ဆောင်နေတဲ့စောင့်ကြည့်ရေးအစီအစဉ်တွေကိုထောက်ခံကြောင်းနှစ်ရက်ကြာကျင်းပတဲ့ညီလာခံပြီး G20 ခေါင်းဆောင်တွေပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ဟာအပေးအယူတွေပြုလုပ်ပြီးမှရရှိခဲ့တာပါ။တာမဏိထုတ်လို့ရေးလုံကမှမမျှတမှုတွေဖြစ်ပေါ်အောင်တရုတ်ဆွေးရကအမတော်ဂျေးတွေချပေးနေတယ်ဆိုတဲ့ကိစ္စကိုကင်တွယ်ဖြေရှင်းပေးဖို့တရုတ်စစ်စပ်ညီနိုင်ရေးအဖွဲ့ကသဘောတူခဲ့ရပါတယ်။အဆိုရရဲ့အမတော်ဂျေးငွေနဲ့ထုတ်လုပ်တဲ့တရုတ်နိုင်ငံကတာမဏိတွေကမ္ဘာဈေးကွက်ထဲကိုဝင်ရောက်လာနေတာကြောင့်အလုပ်လက်မဲ့တွေအများအပြားဖြစ်ပေါ်နေတယ်လို့အနောက်နိုင်ငံတွေကဇောရကတက်နေကြတာပါ။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကတင်သွင်းတဲ့တာမဏိတွေအပေါ်အခွန်900ခိုင်နှုန်းကောက်ခံဖို့ဆုံးဖြတ်ခဲ့ပါတယ်။
ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြွတွေကသူတို့လက်ချက်လို့ဆိုတဲ့ပောက်ကွဲမှုတွေတင်းတင်းလာနေကဇက်တိုက်ဖြစ်ပွားခဲ့လို့48ယောက်ထက်မနည်းသေဆုံးပြီးတော့ဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆီးရီးယားတူရကီနယ်စပ်မှာသူတို့ထိန်းချုပ်ထားတဲ့နောက်ဆုံးလက်ချက်နေရာတွေကို IS စစ်သွေးကြွတွေဆုံးရှုံးခဲ့ပြီးနောက်တရက်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အစိုးရတပ်တွေထိန်းချုပ်ထားတဲ့ Homes မြို့နဲ့ Tartus မြို့ကာတတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ Hasakha နဲ့ Damascus မြို့ပြင်ပိုင်းတို့မှာပောက်ကွဲမှုတွေဖြစ်ခဲ့တာပါအသေးအပြောက်အများဆုံးကတာတုစ်မြို့မှာဖြစ်ပါတယ်မြို့ရဲကအာဇူနာတံတားမှာအကြမ်းဖက်ဘုံကွဲမှုနှစ်ခုကြောင့်35ယောက်ထံမှနေသေဆုံးပြီးတော့43ယောက်ဒဏ်ရာရခဲ့တယ်လို့အစိုးရရုပ်သံကပြောပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာတနင်္လာနေ့နောက်ပိုင်းကတတိယအကြိမ်မြောက်ပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။တနင်္လာနေ့အစောပိုင်းကကားပေါ်မှာဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့အသေးခံဘုံးခွဲသမားကဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးပြီး90လောက်ထိခိုက်ဒဏ်ရသွားခဲ့ပြီးနိုင်ီအနည်းငယ်ကြာမှာပောက်ကွဲမှုထပ်မံဖြစ်ခဲ့တာပါ။ကြီးမားတဲ့ပောက်ကွဲမှုကြီးနောက်မှာတင်납ပစ်ခတ်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။နိုင်ငံသားသားတွေအတဲများတဲ့ဟိုတယ်ကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဆိုပါတယ်။အာဖဂန်အထူးတပ်ဖွဲ့တွေချက်ချင်းရောက်လာပြီးအဆောက်အဦတွေကိုဝင်ဖို့ကြိုးစားတဲ့တနတ်သမား2ဦးနဲ့အပြန်အလှန်ပြစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ပြစ်ခတ်မှုကြောင့်တေဆုံနေဆိုတဲ့သတင်းတွေထွက်မလာသေးသလိုဒီတိုက်ခိုက်မှုကိုဘယ်သူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူလည်းမရှိသေးပါဘူ
း။ဘီအိုအေဗီကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကုလသမဂ္ဂတွင်မှုချုပ်ဟောင်း Nobel ငြိမ်းချမ်းရေးဆုရှင် Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွေကဗုဒ္ဓဘာသာနဲ့ Muslim အတိုင်းအဝိုင်းနှစ်ခုကြားလူမျိုးရေးဘာသာရေးအခြေခံနဲ့မကျေနပ်မှုမပြေလည်မှုတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုရှာကြားမဲ့ကော်မရှင်အဖွဲ့ဝင်တွေအနေနဲ့ပြဿနာရဲ့အရင်းအမြစ်ကဘာလဲဆိုတာကိုမျက်မျက်တတသုံးသပ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။မစ္စတာကိုဖီအန်န်ကလည်းခက်ခဲနဲ့ဆိုင်တဲ့ပြဿနာတွေအတွက်ဗမ်မလိုက်ဖြေရှင်းနိုင်ဖို့ကြိုးစားသွားမယ်လို့အာမခံခဲ့ပါတယ်။နိုင်ငံသား3ယောက်နဲ့စုစုပေါင်းအဖွဲ့ဝင်9ယောက်ပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တွေရန်ကုန်မြို့မှာပထမဆုံးတင်းနှံနာနေကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ကော်မရှင်အနေနဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုကိုယ်တိုင်မြင်တွေ့ပြီးတော့ပြဿနာရဲ့ဈေးမြစ်ကိုအကောင်းဆုံးသုံးသပ်နိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။မစ္စတာကိုဖီယာနာနဲ့အတူကုလသမဂ္ဂမှာထိပ်ပိုင်းတာဝန်တွေကိုထမ်းဆောင်ခဲ့ပူတဲ့နိုင်ငံသား3ယောက်ကော်မရှင်ထဲမှာပါဝင်နေတဲ့အပေါ်ကန့်ကွက်မှုတွေလည်းရှိနေတာပါ။နိုင်ငံသားတွေပါဝင်နေတဲ့အတွက်ကြောင့်နိုင်ငံရဲ့အချုပ်အခြာကိုအလုံးဝထိခိုက်ခံမှာမဟုတ်ဘူးလို့လည်းဒီနေ့လာနေတော့ကော်မရှင်မိတ်ဆက်ပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်။မစ္စတာကိုဖီယာနာဟာစက်တင်ဘာ10ရက်နေ့ကျရင်တော့နိုင်ငံတော်သမ္မတဦးထင်ကျော်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်ပြီးတော့9ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားကနောက်ဆုံးပြုလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြုလုပ်ခဲ့တဲ့ကိစ္စကိုဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲအင်္ဂါနေ့မှာပြုလုပ်မယ်လို့တန်တမန်တွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှိဘက်အချက်ကမ်းခြေမှာရှိတဲ့ဟွမ်ဂေးခရိုင်အတွင်းကပြည်လူစင်ကနေပဲထိန်ဒုံးကျည်၃ခုကိုတနင်္လာနေ့ကဂျပန်ပြည်လည်ပြင်တွင်ပြစ်လုခဲ့တာပါ။အဲ့ဒီဒုံးကျည်တွေဟာကီလိုမီတာ1000ကျော်အထိရောက်နိုင်တဲ့ရိုဒုံးဒုံးကျည်အမျိုးအစားတွေဖြစ်ကြောင်းတောင်ကိုရီးယားပူးတွက်စစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌကပြောပါတယ်။ဒုံးကျည်တွေဟာကိုရီးယားမှာအရှိပင်လေလို့ခေါ်တဲ့ဂျပန်နိုင်ငံရဲ့တည်ဆန့်စီးပွားရေးဇုန်ထဲကိုကြားခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လုမှုတွေဟာလွန်ခဲ့တဲ့လအနည်းငယ်အတွင်းပုံမှန်လိုဖြစ်လာနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကလည်းပြောပါတယ်
။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မကြီးအစိုးရရဲ့ဩဇာလွှမ်းမိုးမှုတိုးလာနေချိန်မှာပဲဒီအပေါ်ဆန့်ကျင်ခဲ့ကြတဲ့လူငယ်ကောင်းဆောင်တချို့လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲမဲရလက်တွေအရဟောင်ကောင်ဥပဒေပြုကောင်စီဝင်80မှာဒီမိုကရေစီလိုလားတဲ့လူငယ်ကောင်းဆောင်30ကအမတ်နေရာရရှိခဲ့ကြပါတယ်။အနိုင်ရခဲ့သူတွေထဲမှာအသက်23နှစ်အရွယ်ကျောင်းသားကောင်းဆောင်နေသန်လော်လဲပါဝင်ပါတယ်။2014ခုနှစ်တုန်းကကျောင်းသားတွေဥဆောင်ပြီးတော့ထီးတော်လှန်ရေးလို့လူသိများခဲ့တဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေမှာဥဆောင်ခဲ့တဲ့ခေါင်းဆောင်တယောက်လည်းဖြစ်ပါတယ်။နေသန်လောနဲ့အတူဒီမိုစစ်တိုးဆိုတဲ့ပါတီကိုပူးတွဲတည်ထောင်ခဲ့သူဂျော့ရှူဝါဝေါင်းတို့ဟာတရုတ်အစိုးရလက်အောက်ကနေပြီးတော့ဟောင်ကောင်ကိုတီးခြားခွဲထွက်နိုင်ရေးဆန္ဒခံယူပွဲတွေကျင်းပပေးဖို့အတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတာပါ။ဟောင်ကောင်ရဲ့စီးပွားရေးအချက်အချာကြတဲ့နေရာတွေမှာတပိတ်စခန်းတွေဖွင့်ပြီးတော့ရပောင်း80နီးပါးကြာအောင်ဆန္ဒပြပွဲတွေကိုဥဆောင်ခဲ့မှုနဲ့သူတို့နှစ်ယောက်လုံးကိုပြီးခဲ့တဲ့လတုန်းကပြစ်ဒဏ်တွေချခဲ့ပေမဲ့ပေါ့ရှော့ပြစ်ဒဏ်တွေပဲချခဲ့ကြတာဖြစ်ပါရဲ့ရှင်
။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ကပြိုင်ဘက်ဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းဆိုင်ရာမတ်တပ်တွေကိုတနင်္လာနေ့ကအပြင်းထန်တိုက်ခတ်လိုက်ပြီးထရမ့်အနေနဲ့ဒေဝါလီအကြင်ကြင်ခံခဲ့တာနဲ့သူ့အလို့သမားတွေကိုကောင်းမွန်စွာဆက်ဆံခြင်းမရှိတာတွေကိုထောက်ပြခဲ့ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာတနင်္လာနေ့ Labor Day အားလိုက်ရမှာပြုလုပ်တဲ့ Clinton ရဲ့မဲဆွဲစည်းရုံးပွဲဟာအဖို့အထစ်တင်နဲ့စတင်ခဲ့ရတာပါ။ Clinton အနေနဲ့မရနိုင်အောင်ချောင်းစရိုက်ဆိုးနေပြီးအသက်ရှူကျနေတဲ့ပုံပေါက်နေပါတယ်။သူမအနေနဲ့ Trump အကြောင်းစဉ်းစားမိတိုင်း ဓာတ်မတည့်တယ်လို့ခံစားရတယ်လို့ပြည်သက်ကိုကလင်တန်ကပြောခဲ့ပါတယ်။သူမအနေနဲ့ချောင်းဆိုးပျောက်ဆင်းတဲ့ရေအကျဉ်းချင်းတောက်ခဲ့တဲ့ကြားကပဲချောင်းဆိုးမသက်တာပဲဖြစ်နေပေမဲ့ထရမ့်ဟာလတ်စ်ဗီဂတ်ဟိုတယ်မှာတမက်ကတွေကိုတက်ခိုက်ခဲ့တာလုပ်ငန်းပြီးဆုံးပေမဲ့လည်းအသေးစားလုပ်ငန်းရှင်ကန်ထရိုက်ပိုင်ရှင်တွေကိုကြားတဲ့ငွေပေးဖို့ညှဉ်းဆန်တာဒေဝါလီအကျဉ်းချင်းခံရတဲ့အတွက်ထောင်နဲ့ချီတဲ့အလုပ်သမားတွေအလုပ်ပြုတ်ခဲ့ကြတာစတဲ့ထရမ့်ရဲ့စီးပွားရေးလုပ်ငန်းနဲ့ဆန်တဲ့တမန်ကြောင်းကိုပြောကြားခဲ့ပါတယ်
2016ခုနှစ်စက်တင်ဘာလ6ရက် VOA ရဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးသွားတာပါအခုမနက်ခင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြရပါတော့မယ်ရှင်လာအိုနိုင်ငံဘီယန်ကျင်းမြို့မှာဒီကနေ့စတင်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲတက်ဖို့အမေရိကန်သမ္မတဘရက်ကိုဘားမားဟာတနင်္လာနေ့ညကလာအိုနိုင်ငံကိုရောက်သွားခဲ့ပါပြီ။လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတအူးအနေနဲ့ပထမဆုံးအကြိမ်သွားရောက်တဲ့ဒီသမိုင်းဝင်ခီးစဉ်အတွင်းသမ္မတအိုဘားမားအနေနဲ့အမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒနဲ့အဲ့ဒီမူဝါဒရဲ့အကျိုးသက်ရောက်မှုတွေအကြောင်းမိန့်ခွန်းပြောကြားဖို့ရှိပါတယ်။လာအိုခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့ဘီယန်နာစစ်ကာလအတွင်းအမေရိကန်တို့ကကျဲချခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံတွေရှင်းလင်းရေးအမေရိကန်ကအခုညီပေးသွားမယ့်ကိစ္စတွေကိုလည်းဆွေးနွေးသွားမှာပါအပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်စက်တင်ဘာလ6ရက်နေ့ကနေ7ရက်နေ့အထိကျင်းပမယ့်28ကြိမ်နဲ့29ကြိမ်မြောက်အာဆီယံထိပ်သီးစီးပွဲတွေနဲ့အရှေ့အာရှထိပ်သီးစီးပွဲတွေတက်ဖို့အတွက်သမ္မတဘရက်ကိုဘားမားဟာတရုတ်နိုင်ငံမှာကျင်းပတဲ့ G20 စက်မှုထိပ်သီးနိုင်ငံ20ရဲ့ထိပ်သီးစီးပွဲတက်ပြီးလာအိုနိုင်ငံမြို့တော် Vientiane ကိုတနင်္လာနေ့နောက်ပိုင်းကရောက်သွားခဲ့တာပါအချိန်ထဲမှာပဲဒီထေသီစီဝဲကိုတက်ဖို့အတွက်ဒေတာရင်းကခေါင်းဆောင်တချို့ဟာလာအိုနိုင်ငံကိုရောက်လာနေကြပြီဖြစ်ပြီးမြန်မာနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာလည်းအာဆီယံထေသီစီဝဲနဲ့အရှေ့အာရှထေသီစီဝဲတွေနဲ့ဆက်ဆက်ထေသီစီဝဲတွေတက်ဖို့အတွက်ဒီကနေ့မြန်မာနိုင်ငံကနေထွက်ခွာมาဖြစ်ပါတယ်။သမ္မတဘရက်ကိုဘားမားဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးအကြိမ်လာအိုနိုင်ငံကိုတွားရောက်တဲ့ဒီသမိုင်းဝင်ခီးစဉ်ဟာအရှေ့တောင်အာရှဒေသမှာအမေရိကန်အစိုးရအနေနဲ့ဆက်ဆံရေးချိန်ငွေရှာပြန်ညည်ရေးအစီအစဉ်တွေအတွက်ဘလောက်ထိဥဆောင်လှုပ်ဆောင်ခဲ့တယ်ဆိုတာတွေကိုသမ္မတအိုဘားမားကအလေးပေးပြောကြားဖို့ရှိတယ်လို့အမေရိကန်အစိုးရအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်Ben Rhodes ကပြောပါလေ
This is the president's 10th trip to the Asia Pacific region and the rebalance of the Asia Pacific has been a centerpiece of our foreign policy
ဒါဟာသမ္မတအိုဘားမားအတွက်စေချိန်မြောက်အာရှပစိဖိတ်ခီးစဉ်ဖြစ်ပြီးအာရှပစိဖိတ်ဒေသချိန်ခွင်ရှာပြန်ညည်ရေးဟာအမေရိကန်အစိုးရနိုင်ငံရေး policy အတွက်အဓိကအကြဆုံးဖြစ်တဲ့အကြောင်းဒါကြောင့်အာရှပစိဖိတ်ဒေသကိုအမေရိကန်ရဲ့ policy တွေအာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာနဲ့ဒေသတွင်းမှာအမေရိကန်တို့ရဲ့စီးပွားရေးနဲ့မဟာဗျူဟာကိစ္စရပ်တွေကိုဗဟိုပြုထားတဲ့ TPP ပစိဖိတ်ရဝန်ဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိစ္စနဲ့တခြားဒေသတွေကအရေးပါတဲ့အကြောင်းအရာတွေကိုဆွေးနွေးပြောဆိုဖို့အတွက်ဒီခီးစဉ်ကသမ္မတအတွက်အခွင့်အရေးရစေမှာဖြစ်တဲ့အကြောင်းဒီထိပ်သီးစည်းဝေးအတွင်းမှာရေကြောင်းဆိုင်ရာကိစ္စရပ်တွေနဲ့တောင်တရုတ်ပင်လယ်ကိစ္စတွေလည်းပါဝင်မှာဖြစ်ကြောင်းပြောသွားတာဖြစ်ပါတယ်။သမ္မတအိုဘားမားဟာအာဆီယံထိပ်သီးစည်းဝေးတွေတက်ရောက်တာအပြင်အမေရိကန်လာအိုနိုင်ငံဆက်ဆံရေးကိစ္စကိုလည်းဒီခီးစဉ်အတွင်းမှာဆွေးနွေးပြောဆိုသွားဖို့ရှိတာမှာဗီယက်နမ်စစ်ပွဲအတွင်းအမေရိကန်တို့ကလာအိုနိုင်ငံအတွင်းဘုံကျဲခဲ့တဲ့ကိစ္စဟာထိတ်ဆုံးကပါဝင်နေပါတယ်။ဗီယက်နမ်စစ်ပွဲအတွင်းဟိုချီမင်းထရေးလို့ခေါ်တဲ့ဟိုချီမင်းလမ်းမကြီးဟာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုဖျက်ပြီးဖောက်လုထားတာကြောင့်အဲ့ဒီလမ်းမကြီးကိုပြစ်မှတ်ထားပြီးအမေရိကန်ကဘုံကျဲတိုက်ခတ်ခဲ့တာမှာဘုံတွေအများစုဟာလာအိုနိုင်ငံချိလက်ဒေသကိုကျခဲ့တာပါ။အမေရိကန်တို့ကျဲခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံတွေဟာချိလက်ဒေသတွေမှာအများအပြားကျန်ရှိနေသေးတာကြောင့်အဲ့ဒီဘုံတွေရှင်းလင်းရေးကိစ္စကိုအမေရိကန်အစိုးရအနေနဲ့အကူအညီပေးသင့်တယ်လို့လာအိုနိုင်ငံကမထွက်ခွာခင် G20 ထိပ်သီးဆွေးနွေးပွဲကျင်းပတဲ့တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ
် When you think about the history of the United States and Laos,I think it's useful to see what's happened in the evolution of
America ne Lao နိုင်ငံတို့ရဲ့တမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်မကြသေးခင်ကကျွန်တော်တော့ရောက်လက်ပတ်ခဲ့တဲ့ Vietnam နိုင်ငံနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးတဖြည်းဖြည်းတိုးတက်ပြောင်းလဲလာတယ်ဆိုတာကိုထည့်သွင်းစဉ်းစားကြရမှာဖြစ်ပါတယ်။အပြင်ကနေကြည့်မယ်ဆိုရင်တော့ယုံကြည်မှုတွေတိဆောက်နေတဲ့ကာလလေးဖြစ်ပြီးတော့လုပ်ငန်းတော်တော်များများကိုစစ်အတွင်းကကြံခဲ့တဲ့အမွေတွေကိစ္စနဲ့စတင်နိုင်ပါတယ်။ Lao နိုင်ငံအတွက်တော့အခုချိန်ထိကျေးလက်ဒေတာကလူတော်တော်များများကိုအန္တရာယ်ပြုနေတဲ့မပေါက်ကွဲသေးတဲ့ဘုံစံတွေကိစ္စပါဝင်ပါတယ်။လာအိုနိုင်ငံဟာလည်းဆင်းရဲပြီးအခုမှဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့အတွက်မပေါက်ကွဲသေးတဲ့ဘုံစံတွေကို သူတို့ကြီးပဲရှင်းလင်းဖို့ငွေကြေးအရင်းမြစ်အလုံးလောက်မရှိဘူးဖြစ်နေပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့အကူအညီပေးတင်ပါတယ်။ကျွန်တော်မျှော်လင့်ချက်ကတော့လာမယ့်ရက်အနည်းငယ်အတွင်းကျွန်တော်တို့တွေးဆဆွေးနွေးကြတဲ့အခါလာအိုနိုင်ငံကိုအကူအညီပေးမယ်ဆိုတဲ့ခိုင်မာတိကျတဲ့အဖြေတစုံတရာထွက်လာမယ်လို့မျှော်လင့်ပါတယ်
။စစ်ပွဲအတွင်းပျောက်ဆုံးနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေပြန်တွေ့ရေးဟာအမေရိကန်အစိုးရအပြင်ပြောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေအတွက်အရေးပါတဲ့ကိစ္စဖြစ်တာကြောင့်ဒီကိစ္စကိုလည်းဆွေးနွေးသွားမယ်လို့သမ္မတဩဘားမားကပြောပါတယ်။သမ္မတဩဘားမားဟာလာအိုနိုင်ငံမှာရှိနေစဉ်အတွင်းရှေးဟောင်းမြို့ဖြစ်တဲ့လွမ်ပရာဘန်မှာဝိုင်စီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲပြုလုပ်သွားမှာဖြစ်ပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှိအာရှဆွေးနွေးပွဲတွေကတော့စက်တင်ဘာလ10ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါအခုရခိုင်ပြည်နယ်ကပြဿနာတွေအဖြေရှာရေးဘလောက်ခက်ခဲမလဲကြည့်ကြရအောင်ပါရှော့တွဲနည်းနည်းတဲ့ရခိုင်ပြည်နယ်ကပြဿနာတွေအတွက်ဗန်မလိုက်ဖဲတမာတမတ်ကြကြနဲ့အဖြေရှာသွားမယ်လို့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌနိုဘယ်ငြိမ်းချမ်းရေးဆုရှင်ကုလသမဂ္ဂအတွင်ရေးမှုချုပ်ဟောင်းကိုဖီအာနန်ကပြောလိုက်ပါတယ်ရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့ပြဿနာစစ်မြစ်ကိုတည်အောင်လုပ်ပြီးမျှတဲ့သုံးသပ်ချက်တွေလုပ်နိုင်ဖို့မျှော်လင့်တယ်လို့ရခိုင်အကြံပေးကော်မရှင်နဲ့တလင်းနာလေးကတွေ့ဆုံခဲ့တဲ့နိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်ဒီကနေ့စက်တင်ဘာလ6ရက်နေ့ကစတင်ပြီးစုံစမ်းသုံးသပ်မှုတွေလုပ်မဲ့ရခိုင်ကော်မရှင်အနေနဲ့ခက်ခဲပြီးအခြေခံနေတဲ့ရခိုင်ပြည်နယ်တွေကပြဿနာကိုအဖြေရှာဖို့ဘလောက်ခက်ခဲမလဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းအဝိုင်းတွေတစ်ခုနဲ့တစ်ခုကြားလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့မကျေနပ်မှုတွေရန်လိုမှုတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့အကြောင်းရင်းခံကိုနားလည်အောင်လုပ်ပြီးတော့အကောင်းဆုံးဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုအကြံပြုနိုင်ဖို့ဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဒီနေ့လာနေတော့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်။ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂတွေ့မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအန်နန်ကကော်မရှင်အနေနဲ့ဗတ်မလိုက်တဲ့အဖြေကိုရှာပေးနိုင်ဖို့ကြိုးစားသွားမယ်လို့အာမခံပြောကြားခဲ့ပါတယ
်
ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာရှုပ်ထွေးလာပြီးနည်းနည်းတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။စိန်ခေါ်မှုတိုင်းအတွက်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုအကြံပြုနိုင်ဖို့အကြံပေးကော်မရှင်ကစ조사တဲ့အားထုတ်မှုတိုင်းမှာအသေးစိတ်တမာတမတ်ကြကြနဲ့ဆောင်ရွက်သွားမယ်ဆိုတာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့အားလုံးကိုကျွန်တော်အာမခံနိုင်ပါတယ်
။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ပြဿနာတွေကိုလေ့လာသုံးသပ်ပြီးတော့ဖြည့်ရှင်းနိုင်မဲ့အကြံပြုချက်တွေကိုပေးကြမယ်ရခိုင်အကြံပေးကော်မရှင်အနေနဲ့ပြဿနာဖြစ်နေရတဲ့အကြောင်းရင်းခံတွေကိုအသေးအချာလေ့လာသုံးသပ်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားခဲ့ပါတယ်
။ What we are hoping for is a fair assessment of the situation as it stands today.
ဒီကနေ့လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာမြင့်မြတ်တတ်တာသုံးသပ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ပြဿနာရဲ့အရင်းမြစ်ကဘာလဲဆိုတာကိုပိုပြီးရှင်းရှင်းလင်းလင်းသိနိုင်မြင်နိုင်မဲ့သုံးသပ်ချက်မျိုးဖြစ်ဖို့မျှော်လင့်ပါတယ်။ဒီဒေသတွေကအတိုင်းဝိုင်းနှစ်ခုကြားတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အခြေအနေမျိုးဘာကြောင့်ရောက်ရတဲ့ဆိုတဲ့သမိုင်းကြောင်းကိုပြန်ကြည့်ဖို့လိုပါလေ
စက်တင်ဘာလ6ရက်နေ့ဒီကနေ့အင်္ဂါနေ့ကစပြီးတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုသွားပြီးတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုကိုယ်တိုင်သိမြင်သဘောပေါက်အောင်လေ့လာစုံစမ်းကြတော့မှာဖြစ်ပါတယ်မစ္စတာကိုဖီအာနန်ယောဒေါအောင်ဆန်းစုကြည်ကပါရှုပ်ထွေးလာပြီးတော့နှဆိုင်တဲ့ပြဿနာတွေလို့ပြောကြားခဲ့ကြတာမို့ဘလောက်နှဆိုင်နေတဲ့ပြဿနာဖြစ်တယ်လဲဆိုတာကိုသမိုင်းပညာရှင်ဦးအောင်ခင်ကိုမေးကြည့်ပါတယ
်ဒီပြဿနာကိုဖြစ်နေတာနှစ်ပေါင်း80လောက်ရှိနေပြီတော့လူလာရေးမရခင်ဗိုလ်ချုပ်အောင်ဆန်းလက်ထက်တည်းကဒီကိစ္စဖြစ်နေတာအခုသူတမိလက်ထက်တည်းအောင်ဒီကိစ္စမပြေလည်ဘူးဒီတဲမှာဒီဗမာပြည်မှာလည်းရှေ့မီနောက်မီပုံကူတွေအများကြီးရှိတာပဲဒီလူတွေပါဖို့လိုတယ်ကျွန်တော်ကတော့သမိုင်းအတောက်တာပဲတည်တာဟိုကိုလည်းဒီဒေသရောက်ဖူးတာမဟုတ်ဘူးဆိုတော့ကိုပတ်ဖူးမြင်မှုတဲ့ကိစ္စရင်းနဲ့ဆိုတော့ဒါအပြောလွယ်လောက်ရှင်းရခဲ့တဲ့ကိစ္စပဲတကယ် easier said than done ပေါ့လေဗိုလ်ချုပ်အောင်ကြီးရေးတဲ့ဆောင်းပါးတစ်ဆောင်ရှိတယ်ကျွန်တော်ပြီးတော့ဘူးတီတော်မောင်တော်ပြဿနာဆိုတာပြည်ထောင်စုအမျိုးသားဒီမိုကရက်တစ်ပါတီသူတို့တီတောင်တဲ့ပါတီရဲ့တည်င်းလွာမှာ1992ခုနှစ်ဖေဖော်ဝါရီလတုန်းအဲ့ဒီမှာပါတယ်အဲ့ဒီတည်းမှာသူရေးထားတော့ဒီပြဿနာ1946ခုနှစ်မှာဒီအဲ့ဒီတည်းကသူကဒီရခိုင်ပြဿနာဖြစ်နေဆိုတာသိတယ်အဲ့ဒီမှာနေတဲ့မွတ်စလင်တွေကအခုရိုဟင်ဂျာလို့ပြောတဲ့လူတွေကသူတို့ကဒီမူဂျာဟစ်တပုံဆိုပြီးတော့တကြတယ်အဲ့ဒီမှာဘူမူကာစင်ခေါင်းဆောင်ပြီးတော့အဲဒီမူဂျာဟစ်တပုံတရဲချင်းမူဂျုံဆန်းလို့လည်းရှိနေတာပဲအဲတော့မူဂျုံဆန်းလွတ်လပ်ရေးသွားယူတော့အိန္ဒိယကိုဖျက်သွားတဲ့အခါမှာပါကစ္စတန်ခေါင်းဆောင်အဲဒီတော့ကဘင်္ဂလားဒေ့ရှ်မပေါ်သေးဘူးပါကစ္စတန်ပဲဖြစ်သေးတယ်အဲတော့ပါကစ္စတန်ခေါင်းဆောင်ဂျင်နာနဲ့မူဂျုံဆန်းကတွေ့ပြီးတော့ ဒီနေသကလူတွေမွတ်စလင်တွေပြည်နယ်တောင်းတဲ့ကိစ္စပဲလို့လဲဆိုမွတ်စလင်ကောင်းဆောင်ဂျင်းနာဒါလောကအသီးမှာပြူတာလူတစုကသူ့ဟာသူတောင်းတာသူတို့ကတော့ဒီဗမာပြည်တဲ့ဟာမွတ်စလင်တွေအဖြစ်နဲ့ဘယ်တော့မှအသီးမှာပြူမှာမဟုတ်ဘူးဆိုပြီးတော့သူပြောဘူးတယ်အဲ့တော့ဘိုးကျောင်းအောင်ဆန်းလက်တက်တည်းရဒီဥစားရှိနေမပြင်းမလဲဖြစ်နေတာအရင်တုန်းကပါလီမန်အစိုးရလက်ထက်မှာ15နှစ်ကာလမှာဒီကိစ္စကိုမပြေလည်ခဲ့ဘူးဒါပေမဲ့မူကြာရင်တင်ကတော့နောက်လက်နဲ့ချသွားတယ်ဆိုတော့ဒီဥစားသူတို့ဝင်ရှင်းနေဆိုကိုဗီအာနာနုကဒါအပြင်းအလူသူတို့ဘလောက်တိအောင်နည်းနည်းနည်းနည်းရှိနေဆိုဒီနှစ်ပေါင်း80ဖြစ်လာတဲ့ဒီဥစားကြီးကလူကြီးရလည်းတပြေးတည်းများလာပြီအဲ့တော့ဒီကိစ္စကတော်ကြီးကိုရှုပ်ထွေးတဲ့ကိစ္စပဲ
เราชุบทวยได้ปฏิธานตะคูအခုဒီရခိုင်ကောင်မရှင်အနေနဲ့ရောသူတို့တကယ်ပဲရှင်းနိုင်မယ်အဖြေကိုရှာနိုင်မယ်လို့အင်္ဂအနေနဲ့မြင်ပါလားရှင
်အေးသူတို့ကသက်ဆိုင်ရာလူတွေနဲ့တွေ့ပြီးတော့သဘောတူညီချက်ယူရင်တော့ယူနိုင်တယ်ပေါ့လေအဲ့လောက်ယူနိုင်ရင်တော့ဟိုကောင်းတာပေါ့အဲ့လိုသဘောတူညီချက်ယူပြီးတော့ရေးရှိအကောင့်တွေဖို့ဟုတ်ကလည်းလူတွေငွေအင်အားလူအင်အားအများကြီးလူတာပေါ့
ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီယာနန်အပြင်ကုလသမဂ္ဂမှာထိပ်တန်းတာဝန်တွေယူခဲ့ဘူးသူနိုင်ငံသား2ယောက်တခါမြန်မာနိုင်ငံထဲကအတွေ့အကြုံရှိပြီးတော့အများလေးစားသူ6ယောက်စုစုပေါင်း9ယောက်နဲ့ဖွဲ့စည်းထားတာပါမစ္စတာကိုဖီအာနန်ဟာစက်တမ်ဘာ3ရက်နေ့ကမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့10ရက်နေ့မနက်ပိုင်းကျရင်တော့နေပြည်တော်ကိုသွားပြီးသမရဦးထင်ကျော်တမရကကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဖို့ရှိပါတယ်။အဲ့ဒီမှာပဲသတင်းစာရှင်းလင်းပွဲကိုလည်းလှုပ်ဖို့အစီအစဉ်ရှိပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့သူတို့ရဲ့လေးလာတွေ့ရှိအကြံပြုချက်တွေကိုတော့ဆက်နှစ်လအတွင်းနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကတဆင့်အစိုးရကိုတင်ပြရမှာဖြစ်ပါတယ်ရှင်
။မဆုမြတ်မမရှင်။အခုတော့ဒီရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုတာဝန်ကနေဖယ်ရှားခံခဲ့ရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရအောင်ပါရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ် NLD ခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်တာဝန်ကနေဖယ်ရှားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုလွတ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ
်ဟုတ်ကဲ့လို့တဲ့ပုဂ္ဂိုလ်ဒေါက်တာမိုးမိုးကရွေးကောက်ပွဲမှာသူ့ကိုကိုယ်စားလှယ်ပြည်နယ်ရွေးချယ်ဖို့ကမျိုးရခါမှာဒီကမှအောင်နိုင်ရေးကိစ္စလက်မလို့တော့ဘူးဒါနဲ့ကျွန်တော်ခြားရတဲ့မူကရွေးကောက်ပွဲမှာကျွန်တော်ဟိုကရွေးလိုက်တဲ့လူဆိုလို့ရှိရင်အားလုံးကနေပြီးတော့တက်တကြွနဲ့ပူပေါင်းလုပ်ပေးရမယ်အောင်နိုင်ရေးမှာပူပေါင်းလုပ်ပေးရမယ်ဒီလိုနဲ့ဒါကိစ္စမရှိရရောက်တယ်လို့သတ်မှတ်ပညာပြီးသားဖြစ်တယ်ဒါကြောင့်ကျွန်တော်မအဲဒီကဘာမှမလုပ်ခဲ့ဘူးတကယ်ရွေးချယ်ကပါလဲဆိုရင်သူကဒီနယ်ဥက္ကဋ္ဌနေရာနဲ့နှုတ်ခွက်ပြီးပြီးဆိုပြီးတော့တရားမဝင်ပြောတာလည်းကျွန်တော်ပြန်ကြရတယ်သုံးချက်ကဒေါက်ကင်မုံမုံကကျွန်တော်တို့ဒီလိုမျိုးခေါင်းဆောင်မူနဲ့ဆက်နေတဲ့ NGO ဖွဲ့တွေမှာတရားမဝင်လုပ်လို့နေတယ်အဲ့ဒီချက်တွေကြောင့်ကျွန်တော်တို့သူ့ကိုအရေးယူဖို့ကြံရညာကြားပြီးဒါတစ်ချက်နောက်တစ်ချက်ကတော့ဒီနယ်လုံမကြီးဥက္ကဋ္ဌတော်မူကြီးကတော့အဲ့လိုပဲရေကောက်ပွဲမတိုင်ခင်အောင်နိုင်ရေးကာလမှာဖွဲ့ထားတဲ့အောင်နိုင်ရေးဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးအဲ့ဒါကြောင့်မို့ဒေါက်ကင်မုံရဲ့တော်မူကြီးကိုဒီနယ်ဥက္ကဋ္ဌရာထူးရလို့လည်းကောင်းဒီနယ်ရန်ငြိရာထူးရလည်းကောင်းဆက်ချလက်ဖို့ဆုံးဖြတ်ခဲ့တာသူဆုံးဖြတ်ပြီးနဲ့သူ့ရဲ့ energy partnership ဆက်ပြီးတော့ရှိနေတာပဲအဲ့ဒီတော့ဒီစားကိုတရင်ပုံပြနေလို့ပို့ပြီးအလုံးဝသဘောတူလက်ခံပြီး
အဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲပြီးတိုင်းနယ်ပြည်နယ်လိုက်ရောပါသွားတဲ့အလုပ်မှုဆောင်တွေကိုစွန်လကစပြီးတော့ပြန်လည်ဖွဲ့စည်းနေပါတယ်။ရှမ်းပြည်နယ်တွင်း NLD ဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲတွေမှာအပြည့်အဝအောင်နိုင်ရေးအတွက်ခုလူပြည်နယ်အလုပ်မှုဆောင်တွေကိုပြန်လည်ဖွဲ့စည်းရတယ်လို့ဦးဝင်းထိန်ကဆိုပါတယ်။ရှမ်းပြည်နယ်မြို့ရတိမူဒီဖွဲ့ချုပ်ဥက္ကဋ္ဌတော်ခင်မှုမှုအနေနဲ့ကတော့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်တယ်ဆိုတဲ့စွပ်စွဲချက်ကိုတော့ခုလူငင်းဆန်ခဲ့ပါတယ်။
ကျမရှင်းလေတယောက်ဆိုတော့ရှင်းလေလုတ်တာတော့ဒါကျမအလုပ်ကျမလုတ်တာပဲနောက်လူမှုရေးနေနဲ့ပတ်သက်လို့ကတော့ကျမတို့ကနိုင်ငံရေးသမားတိုင်းမြေပြည်သူလူထုကိုအခြေခံတဲ့လူမှုရေးကနေပေါက်ပွားတာပါပဲအဲ့တော့ကျမကတော့ဒါလူမှုရေးတွေကိုအရင်ကလည်းလုပ်နေတယ်ခုလည်းဆက်လုပ်မှာပဲအနောက်တစ်ခုက2015ရွေးကောက်ပွဲမှာကျမမကူဘူးလို့ပြောတယ်ကျမကူခဲ့ပါတယ်ဟိုတို့အဆိုတော်တွေနဲ့ကားကြီးနဲ့လှည့်နေတဲ့အခါမှာတော့ကျမမပါဘူးအဲဘာလို့ဆိုတော့ကျမကအဲ့ဒီအချိန်မှာဟိုကျမတို့လက်ပန်းချောင်းသားအမှုကျမသွားနေရပါတယ်အဲဒါပေမဲ့ကျမရှိမှာနိုင်ငံတကာတန်ယုံနေရနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျမရဲ့ဒီနယ်ရုံးကိုပဲလာပြီးတော့တွေ့ဆုံဆွေးနွေးတယ်လာပြီးမေးမြန်းတယ်အဲ့ဒါတွေကိုကျမကိုယ်တိုင်ဒီတော့ပွဲအတွက်အားလုံးကိုတည်အောင်ရှင်းပြပြောပြနေရတဲ့အလုပ်တွေလုပ်ထားခဲ့တယ်ဆိုတာကျမမှအထောက်အထားနဲ့တော့ရှိပါတယ်အဲ့တော့ကျမရေကောက်ပွဲမှာမကူခဲ့ဘူးဆိုတာလည်းဝမဟုတ်ပါဘူး
တာဝန်ကနေနာပေးခံရသူ၅ဦးကတော့ NLD ပြည်နယ်ဥက္ကဋ္ဌတော်ခင်မိုးမိုးအသွေးမှုတော်ယူမီစောအဖွဲ့ဝင်သုံးမိမိတို့ဖြစ်ပြီးဗဏ္ဍာရေးမှုတော်စပယ်နဲ့နောက်သူကတော့နှုတ်ထွက်စာတင်ထားတယ်လို့တော်ခင်မိုးမိုးကပြောပါတယ်ပြည်ကရစနေနေ့ကမြူရာဒီမိုကရေစီဖွဲ့ချုပ်ဗဟိုလွတ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာရှမ်းပြည်နယ်ဥက္ကဋ္ဌအသွေးမှုပါဝင်၅ဦးကိုတာဝန်ကနေဖယ်ရှားခဲ့တာပါ Shamine and the Gonsong Ugu Tawangani Peshame Kesabo, Machina Jang, Tong Jiki and the Ota Uti Mantugani, Lumu Yi Samina, Siwidi Martin Keredwe, Party Polumus on Fogway, Uwin Tenga, Tugule, no main at Tope like Delu, Uti Mantuga Kulu Piovare.
No main at Alama. A case of the artists of the Tulu Nazo now to have been a Sigan Tang Yutin Yamava. In a Sigan Tang Yasisi Vidoma, but who Sigan Tang Yutin Yo, who Sigan Tang Yan is Vidoma, Pishidas and Shidalo to have been Tarava.
Polomusan comedy win Uin Tangaro, Pisan Chini Alungo, Tanachoku, Temias Harelu Suvare, a Kulupina Utapa win comedy winigo, Tawangani, Pesha like the Kesana Batabi, Party Bohu Tanacho Ninagaro, Tayawin Topia and Ginia than Muro Machi Devabu.
နိုင်ငံကိုရင်ပြောပြခဲ့တာပါရှင်ဗီဒီယိုအမေရိကန်တန်ရဲ့အင်္ဂါနေ့ဝင်နှစ်ခင်အစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာနားဆင်ကြရမယ့်ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးတုဒဆောင်လေးအမေရိကန်တခွင့်အစီအစဉ်တွေနဲ့အတူမြန်မာသတင်းကောက်နှုတ်ချက်နဲ့မနေ့ကအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ကြရမှာပါအခုတော့မနေ့ကကြာရောက်ခဲ့တဲ့အမေရိကန်ရဲ့အလုပ်သမားနေ့အကြောင်း ဒီနေ့မှာတော့အစိုးရယုံနေတဲ့အကြောင်းလေးလည်းပိတ်ထားပေးပါရစေ။19ရာစုနှောင်းပိုင်းမှာအမေရိကန်ဆက်မှုဆုံးအလုပ်သမားတွေကထိုက်တဲ့လှုပ်အားကရရှိရေးလုပ်ငန်းခွင်မှာတိတ်ခါရှိရှိအလုပ်လုပ်ခွင့်ရရေးနဲ့တပတ်ကိုအလုပ်ချိန်နာရီ40သတ်မှတ်ပေးရေးစတဲ့အချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြရကနေအမေရိကန်ပြည်ထောင်စုရဲ့တမိုင်းတွင်မဲ့အလုပ်သမားနေဖြစ်ပေါ်လာရပါတယ်။ဒီအလုပ်သမားနေနဲ့ပတ်သက်လို့သမ္မတဥပမာကသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာအခုလိုပြောကြားပါတယ
် Generations every time the economy's changed hard working Americans march and organized and joined
ရာဇူးတွေနဲ့ချီးပြီးတော့နိုင်ငံမှာစီးပွားရေးအပြောင်းအလဲတွေဖြစ်တိုင်းအလုပ်ကိုတံပိုးထားတဲ့အလုပ်သမားတွေဟာအလုပ်သမားတတ်မှတ်ကတွေစီယုံပြီးအဖွဲ့ဝင်တွေလာစားတူပီစာဝင်နေအဆင်ပြေဖို့အတွက်သူတို့အတွက်တမကသူတို့ရဲ့ရောင်းရင်းတွေအတွက်ပါတောင်းဆိုခဲ့ကြပါတယ်ဒီကြိုးပမ်းမှုတွေကြောင့်ဒီကနေ့ကျွန်တော်တို့တပတ်ကို나이40အလုပ်ချိန်ကန့်တတာအချိန်ပိုကြီးရတာအနည်းဆုံးလာစားတတ်မှတ်ပေးတာတွေကိုခံစားကြရတာဖြစ်ပါတယ်ဒါပြင်ကျန်းမာရေးပြုစုဆောင်ရှောက်မှုခံစားခွင့်တက်ကြီးရွယ်ကိုခံစားခွင့်ပင်စင်လာစားခံစားခွင့်စသဖြင့်ဒီအောင်မြင်မှုတွေအားလုံးဟာအလုတ်သမားတက်မက်ကတွေရဲ့ကြိုးပမ်းရုန်းကန်မှုတွေကြောင့်ခံစားနိုင်ရတာဖြစ်ပါတယ်
။မစ္စတာအိုဘားမားသမ္မတအဖြစ်တာဝန်ယူနေတဲ့9နှစ်ကျော်နဲ့10နှစ်တာသက်တမ်းအတွင်းစီးပွားရေးအကြက်တဲကာလနောက်ပိုင်းမှာမော်တော်ကားထုတ်လုပ်ငန်းနဲ့စက်မှုလုပ်ငန်းတွေမှာအလုတ်ကင်ပေါင်း8သိန်းအပါအဝင်2011ခုနှစ်ကစလို့လူလတ်တန်းစားအလုတ်သမားတွေအတွက်စုစုပေါင်းအလုတ်ကင်ပေါင်း 15.3 တန်းကိုဖန်တီးပေးနိုင်ခဲ့ပါတယ်။ဒါရီမကလုပ်ငန်းခွင်အတွင်းမှာကြားမှဒန်းတူလှုပ်အားကရရှိရေးအပြင်အမျိုးသမီးတွေအနေနဲ့လည်းလစာပြင်းနဲ့မိဖွားခွင့်စတဲ့အခွင့်အရေးတွေရဖို့ဆက်ပြီးကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါဗျာ။နွေရာသီရဲ့နောက်ဆုံးသတင်းပတ်လည်းဖြစ်တဲ့အလုသမားနေအားလက်ရမှာအမေရိကန်မှနေထိုင်သူအများစုဟာအပန်းဖြေခီးထွက်တာဆွေမျိုးမိသင်ကဟာတွေနဲ့စုပေါင်းပြီးစားတောက်ကြတာအပြင်အလုသမားနေအထိမ်းမှဈေးဆိုင်တွေကလည်းပစ္စည်းတွေကိုလျှော့ဈေးနဲ့ရောင်းချပေးတာကြောင့်ဈေးဝယ်ထွက်သူလည်းထွက်ကြပါဗျာ။အမေရိကန်မှာနှစ်ပေါင်း20ကျော်နေထိုင်ခဲ့သူကိုရင်ထွေးက
ဒီနှုန်းကတော်တော်ကြီးချူချူတသားနဲ့ရှော့ချနေတယ်ဆိုတော့လူရဲ့ပေါ်ပြကားရက်တဲ့နေရာလားခက်ခက်ကြက်ကြက်ကားရက်တယ်ပစ္စည်းတစ်ခါဝယ်ရင်လဲအော်ကျွန်တော်တို့ပတ်ဆံရှင်းဖို့ရေးစောင့်နေရတဲ့ကားလဲယူနေတယ်ကျွန်တော်ရှောက်ဆောင်မဆောင်နိုင်တော့ပစ္စည်းထားကြလာတယ်ကျွန်တော်တန်းရရှိယူကိုထားနိုင်တဲ့ကြုံတွေ့ရတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဈေးနှုန်းချတော့တိတိတသားချရလား
ကျွန်တော်ဆိုရင်ဘလို့များဖက်နေပြန်ဈေးပြန်ကြည့်အဲ့ဒါသူရဲ့ရောက်ပြီနေရအဲ့နေရာကို80ရာခိုင်နှုန်းလျှော့တယ်ဆိုတော့140တော့လျှော့တော့60ပဲပြီးရနေရဖက်နှစ်တရာ60အဲ့ဒါမျိုးကိုကျွန်တော်လျှော့တော့ကျွန်တော်တွေ့ရတယ
်အမေရိကန်အလုပ်သမားနေကို1894ခုနှစ်မှာတရားဝင်သတ်မှတ်ခဲ့တာဖြစ်လို့အခုဆိုရင်နှစ်ပေါင်း122နှစ်ရှိလာပြီဖြစ်ပါတယ်အလုပ်သမားတွေရဲ့ညီညွတ်မှုနဲ့တောင်းဆိုတိုက်ပွဲဝင်ခဲ့ကြလို့သာအခုလိုအလုပ်သမားအခွင့်အရေးတွေရရှိတယ်ဆိုတာကိုတမိုင်းကသက်သေဖြစ်တဲ့အကြောင်းနဲ့အလုပ်အကင်တွေကသာအနာဂတ်ကိုမျှော်ကြည့်နိုင်တဲ့စိတ်ကူးမျှော်လင့်ချက်တွေလည်းဖြစ်ပါတယ်လို့သမ္မတအိုဘားမားကသူ့ရဲ့အလုပ်သမားနေအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မနက်ခင်းပါရှင် VO American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 48အပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အမေရိကန်အသုံးအီရန်အင်္ဂလိပ်သင်္ကန်းစာနဲ့အတူစီးပွားရေးအစီအစဉ်မှာနားဆင်ရမှာက
ကျွန်တော်တို့ဖြစ်စီနေတာဥပဒေဆိုတာဒီတက်တော်တွေဆိုတဲ့တက်တော်တွေပါကသူ့ဘာဒီတက်တော်တွေပေါက်ရောက်ပြီးတော့
အာရီတိုင်းတောင်သူလယ်သမားဥက္ကဋ္ဌရဲ့လက်ပတ်တာမြို့နယ်အတွင်းလယ်သမားတွေဖမ်းဆီးခံရတဲ့အခြေအနေကိုနားဆင်ကြရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုအစီအစဉ်တွေကအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းဆောင်ပါတွေကိုမူလရှင်ရဲ့အာဘော်မပြက်ကောက်နှုတ်တင်ပြပြီးတော့ဥဆံမိုးဝေကတင်ပြပေးထားပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်ရဲ့အလဲပတ်ခီးစဉ်မတိုင်ခင်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရောပါစေဖို့အတွက်သမ္မတဥပမာလှုပ်ဆောင်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မကတော့ဂျကာတာဂလုပ်သတင်းစာမှာရေးသားထားတာတွေ့ရပါတယ်။တရုတ်နိုင်ငံမှာကျင်းပတဲ့ကမ္ဘာအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ပြီးတဲ့နောက်သမ္မတဘရက်ဥပမာဟာလာအိုနိုင်ငံမှာကျင်းပမဲ့အရှိအာရှထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်ပါလိမ့်မယ်။ဒေါ်အောင်ဆန်းစုကြည်ဟာစက်တင်ဘာလလယ်မှာဝါရှင်တန် DC ကိုလာရောက်ပြီးတော့မစ္စတာဥပမာဒုတိယသမ္မတဂျိုးဘိုင်ဒန်ကွန်ဂရက်လွှတ်တော်အမတ်တွေနဲ့စီးပွားရေးခေါင်းဆောင်တွေနဲ့ပါတွေ့ဆုံမှာဖြစ်တယ်လို့ရေးသားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဟာသူမကိုအကျဉ်းချထားခံရစဉ်အချိန်တုန်းကအနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေပြုလုပ်အောင်ကြိုးပမ်းခဲ့ပါတယ်။အခုချိန်မှာတော့သူမဟာဒီမိုကရေစီအတွင်းကူးပြောင်းမှုကြောင့်စီးပွားရေးပုံမကောင်းမွန်လာတဲ့အကြောင်းသူမရဲ့ပြည်သူတွေကိုပြတ်တာဖို့နဲ့တစ်ချိန်တည်းမှာပဲစစ်ဘုံချုပ်ကြီးတွေအနေနဲ့ပြုပြင်ပြောင်းလဲရေးတွေဆက်လက်ပြီးတော့လှုပ်ဆောင်စေဖို့အရေးချိန်ဝင်ရှာညှိဆောင်ရွက်နေခြင်းဖြစ်တယ်လို့ထောက်ပြရေးသားထားပါတယ်။ဥပမာအနေနဲ့ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းစွာအသွင်ကူးပြောင်းစေဖို့နဲ့အယက်သားအစိုးရတရားပေါ်ပေါက်လာအောင်တမိုင်းဝင်ဆောင်ရွက်ပေးနိုင်မှုဟာသူ့ရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတစ်ခုလည်းဖြစ်တယ်လို့ရေးသားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့9လလောက်အတွင်းကတော့မြန်မာနိုင်ငံမှာကြန့်ရှိနေတဲ့စစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရကစိုးရိမ်မှုရှိနေတဲ့အကြောင်းပြသခဲ့ပါတယ်။ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအစိုးရဖွင့်နိုင်ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်ရဲ့ပထမဦးဆုံးကြိမ်ဝါရှင်တန်ကိုလာရောက်မဲ့အလဲပတ်ခီးစဉ်အတွင်းဒဏ်ခတ်အရေးယူထားမှုတွေကိုရှော့ပေါ်ပေးဖို့ဒါမှမဟုတ်ရင်အားလုံးကိုရုတ်သိမ်းပေးဖို့တမရကစဉ်းစားနေတဲ့အကြောင်းတမရရဲ့နိုင်ငံတော်လုံခြုံရေးဒုတိယအကြံပေးအရာရှိဘင်ရော့ကကွန်ဂရက်လွှတ်တော်တာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့အမေရိကန်လွှတ်တော်တာဝန်ရှိသူတွေကပြောခဲ့တဲ့အကြောင်းစသဖြင့်ရိုက်တာသတင်းဌာနကရေးသားထားပါတယ်။အပြည့်အစုံကိုဂျကာတာဂလုပ်သတင်းစာမှာဖတ်ရှုနိုင်ပါတယ်။မြန်မာနိုင်ငံကိုလက်နက်နဲ့ရဟတ်ရင်နေပို့လိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့ The Asian Age စာဆောင်မှာစုကြစ်ဝိုင်းကရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းမှာအခြေစိုက်ပြီးတော့အိန္ဒိယနိုင်ငံကိုတိုက်ခိုက်နေတဲ့ဒဗုံတွေမနေနိုင်အောင်မောင်းထုတ်ဖို့အတွက်မြန်မာစစ်တပ်အနေနဲ့ဒဗုံတွေတက်ဆွဲထားရဒေသအနီးတစ်ဝိုက်မှာစစ်ဌာနချုပ်တခုတည်ဆောက်နိုင်အောင်အိန္ဒိယအစိုးရကလက်နက်နဲ့တခြားအသေးစားစစ်သုံးကိရိယာတွေမြန်မာစစ်တပ်အတွက်ပို့ပေးနေပြီဖြစ်တယ်လို့ရေးသားထားပါတယ်။မြန်မာသမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံအလဲပတ်ခီးစဉ်အတွက်နှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်ကိစ္စရပ်တော်တော်များများကိုသဘောတူညီမှုရခဲ့ကြပြီးမြန်မာစစ်တပ်အနေနဲ့တိုက်ခိုက်ရေးဆွမ်းအားပိုးပြီးတော့တိုးမြင့်စေဖို့အတွက်အိန္ဒိယကရဟတ်ရင်တွေအပါအဝင်ခိမီစစ်လက်နက်တွေပံ့ပိုးပေးတော့မှဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကပြောတဲ့အကြောင်းရေးသားထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းအိန္ဒိယနိုင်ငံတစ်ခုရဲ့ဆက်ဆံရေးကအကောင်းဆုံးအနေအထားမှာရှိနေပြီဖြစ်တယ်လို့လည်းရေးသားပါတယ်။ဗီကောက်တင်မြောက်ခံရတဲ့အစိုးရတည်းရဲ့အယက်သားသမရဦးထင်ကျော်ရဲ့ပထမဦးဆုံးပြပခီးစဉ်ဖြစ်အိန္ဒိယနိုင်ငံကိုရွေးချယ်ခဲ့တဲ့အကြောင်းထောက်ပြထားတယ်လို့မြန်မာအစိုးရအနေနဲ့အိန္ဒိယဒဗုံတွေပြဿနာကိုစီရေးရပူးပေါင်းဆောင်ရွက်မှာသာမကအိန္ဒိယနဲ့အရှိတောင်အာရှနိုင်ငံတွေကြားမှာပေါင်းကူးဆက်သွယ်ပေးဖို့လည်းသဘောတူညီခဲ့တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို The Asian Age သတင်းစာမှာဖတ်ရှုနိုင်ပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်ပဆန်တင်ပို့ဖို့အတွက်ဈေးဝယ်သစ်တွေရှာဖွေနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Editor ရင်းရေးသားထားချက်ကိုတော့တရုတ်နိုင်ငံတို့ရှင်းဟွာသတင်းစာဆောင်မှာဖတ်ရပါတယ်။မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းနဲ့ပူးတွဲပြီးတော့မြန်မာနိုင်ငံအစိုးရစီဝါကူတန်ဝန်ကြီးဌာနဟာဖိလစ်ပိုင်အင်ဒိုနီးရှားမလေးရှားဂျပန်ဥရောပနဲ့အာဖရိကနိုင်ငံတွေရဲ့ဆန်ဈေးကွက်တွေကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားနေပြီဆိုပြီးတော့ရေးသားပါတယ်မြန်မာအစိုးရဟာပြည်ပဆန်တင်ပို့မှုအကန့်အသတ်ကိုမြှင့်တင်ပေးဖို့တရုတ်နိုင်ငံနဲ့ ပူပေါင်းလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်2016 2019ပထမ4လအတွင်းအမေရိကန်ဒေါ်လာ4သိန်းပိုတင်ပို့ရောင်းချခဲ့ပြီးအများဆုံးပို့တဲ့နိုင်ငံကတော့တရုတ်ပြည်ဖြစ်တဲ့အကြောင်းရေးသားထားပါတယ
်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရကိုကြံပေးမယ်ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။နှစ်နဲ့ချီပြီးမပြည့်မလည်ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေအကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလား။နိုင်ငံတကာကပုဂ္ဂိုလ်တွေ၊ပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ် VOA သတင်းရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392312999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အားလုံးဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တိုင်းရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကိုနှစ်ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့အခုညပိုင်းဆွေးနွေးမယ်စီစဉ်မှာလည်းပါဝင်ဆွေးနွေးလို့ရင်တယ်လီဖုန်းနံပါတ်တွေကိုအချိန်မီကြိုတင်ပေးပို့ထားနိုင်ကြပါရဲ့ရှင်။အခုတော့ American Style မနက်ခင်းအီရန်သုံးအင်္ဂလိပ်သင်ခန်းစာတွေနှာစင်ကြည့်ကြရအောင်ပါ။ဒေါ်လာလာတန်းကစီစဉ်ပို့ချပေးနေပါရဲ့ရှင
်။ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်။စာလုံးပေါင်းကChip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် on on ကအပေါ်မှာ your ယောအသင်ဤ shoulder shoulder ကပခုံးဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတ္တိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ချကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင့်သက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံနှွေးနှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ကလလာဒန်စီစဉ်တင်ဆက်ပေးနေတဲ့ American Style အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။အေယာဝတီတိုင်းလက်ပတ်တာမြို့နယ်အတွင်းကလယ်သမားတချို့ဟာတစ်တော်ရေးရာဦးစီးဌာနပိုင်တစ်တော်ကျိုးပိုင်းအတွင်းစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေဝင်ရောက်လုပ်ကိုင်နေဆိုတဲ့ဆွဆွဲချက်နဲ့အ ਨੇ ဆုံးလယ်သမား9ဦးဖမ်းဆီးရေးယူထားတယ်လို့အေယာဝတီတိုင်းတောင်သူလယ်သမားတမကတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဖမ်းဆီးခံထားရတဲ့သူတွေဟာအဲ့ဒီဒေသမှာနှစ်ကာလကြာရှည်စွာဓမ္မဥချလုပ်ကိုင်နေကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်လက်ပတ်တာမြို့နယ်အတွင်းလယ်သမားတွေဖမ်းဆီးခံထားရတဲ့အခြေအနေတွေကိုအေယာဝတီတိုင်းတောင်သူလယ်သမားဥက္ကဋ္ဌဦးအောင်မိုးဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
လပ်ဖို့တမျိုးနဲ့အတွင်းကဂျာဂန်ကွင်းပေါက်တစ်တော်ကျောင်းအတွင်းစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေတရားမဝင်ဝင်ရောက်လုပ်ကင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆယ်စုနှစ်နှစ်ခုသုံးခုလောက်ဓမ္မဦးကျလုပ်ကင်နေခဲ့ကြတဲ့တောင်သူတွေကိုတစ်တော်ဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ခြင်းဖြစ်ကြောင်းအေယာဝတီတိုင်းတောင်သူလယ်သမားတမကဥက္ကဋ္ဌဦးအောင်မိုးဝင်းကပြောပါတယ
်ကျွန်တော်တို့လပ်ဖို့တာဆိုတဲ့နေရာကကျွန်တော်တို့ပင်မပိုင်းမှာရှိတယ်ပင်မပိုင်းမှာရှိတဲ့အခါကျတော့အဲ့ဒီမှာတစ်တော်ကျောင်းကြီးရှိတယ် အဲ့ဒီတော့ကျူပိုင်းကြီးရဲ့သုံးပုံမျိုးပုံကဒီတော့ဒီဖြစ်တယ်။ဒီတော့လို့သူသတ်မှတ်ထားတဲ့နေရာကြီးဖြစ်တယ်။အဲ့တော့အဲ့ဒီအပေါ်မှာအခုပြီးရတဲ့ရက်ဟိုမကြံရင်ရက်တွေကတော့ကကျွန်တော်ဒီလပိုင်းကြီးထဲမှာဟိုဒီခန်းနေပေါ့နော်။ဒီကမားကြီးအန်းခံရတယ်ပေါ့။တောက်ကြီးကြီးခန်းခံရတယ်။အဓိကတော့သူတို့ကတစ်တော့ကနေပြီးတော့တစ်တော့ထဲမှာကျူးကျော်ဝင်ရောက်ပါတယ်ဆိုပြီးတော့ခန်းလာ။ဒါပေမဲ့ဟိုတကယ်ကြတဲ့ခါကျတော့ဒီတောင်းလူကဒီကောင်းစစ်ဆေး30တချို့ဆိုရင်30ကျော်လောက်ပြီ30ကျော်လောက်ဖြစ်နေပြီပေါ့ဒီထဲမှာဓမ္မခါးကြပုံစံမျိုးပေါ့နော်ကျွန်တော်တို့ဒီတောင်းသူဟောကြလို့ရှိတယ်အခုဓမ္မခါးကြပုံစံမျိုးဖြစ်နေဟာအဲ့ဒါကြောင့်မလို့ဒီဟာဒီဟာဘယ်လိုပဲဖြစ်ဖြစ်သူတို့ရဲ့ညီကြက်အစီချုပ်ထားပြီးတဲ့ညီကြက်တွေလည်းရှိတယ်ဒီဓမ္မခါးကြဖြစ်နေတဲ့တောင်းသူတွေအထက်မှာအခုလိုလဲလုပ်ငန်းအစီပါလုပ်ငန်းတွေရှိတယ်နောက်ဒီဘဝနဲ့ဟိုဒီကျွန်တော်တို့ဒီတိတ်တန့်ကြီးရဲ့ဟိုတိတ်တန့်ကြီးမကြသဘောဟောမကြဆိုတဲ့ပုံစံမျိုးတွေနဲ့ဒေသခံတွေလောက်ကန်ချားနေတာကြီးရှိလေဒီလိုအနေအထားမျိုးတွေမှာတကယ်သားရအချိန်မှန်နေဖြစ်တဲ့အတွက်သူတို့ရဲ့ညီသားချက်အတိုင်းနောက်ဆုံးတော့ဒီပဲခန်းနေခြင်းမှာညီသားချက်တွေထွက်ထားတာရှိတဲ့ကောင်မှာအဲ့ဒါတော့မို့ဒီသူတွေကိုဘလို့သူတို့ရဲ့စောင်းနေကြီးအတွက်ဒီလုပ်ငန်းတွေလည်းအခြေကြပြဖြစ်နေဖြစ်တဲ့ဘလို့ခိုင်နိုင်မှမပြန်လုပ်ပြီးမလဲဆိုတော့ဆုဆောင်ကျွန်တော်တို့ကအဲ့ဒါဆူနေတယ်။အဲဒီကအခုဒီမင်းသားရှင်းလင်းဝဲလုပ်တယ်ဆိုတာလေသူတို့ကအဲ့ဒီရက်မှာသူတို့ကတခါတည်းနဲ့ဒီဟိုလူအယောက်30လောက်ကိုသူတို့ကဖမ်းဖို့လုပ်တာ။အဲ့ဒါကြောင့်ကျွန်တော်တို့က6ယောက်လောက်ဖမ်းပြီးတဲ့အချိန်မှာကျွန်တော်တို့ကဒါရီယာကျွန်တော်တို့ကတောင်းမှုတွေမှာဆက်မကဖြစ်တဲ့အတွက်ဒေသမှားတွေဘက်ကနေပြီးတော့ခုခံကာကွယ်ရမယ်ဆိုပြီးတော့ကျွန်တော်ပြောလိုက်တဲ့အချိန်မှာအဲ့ဒါကြီးနည်းနည်းလေးရက်တန်ပါလာဘူး။
အခုပြဿနာဖြစ်နေတဲ့ကြာကန်ကွင်းပေါက်တစ်တော်ကျွိုင်းအတွင်းပဇွန်မွေးမြူရေးငှားဖမ်းလုပ်ငန်းရေငန်တားတမန်နေတိဆောက်ပြီးတစ်ပင်ခုတ်ချင်းတွေပြုလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားရသူတွေကိုမြို့နယ်ဦးစီးမှုကတရေလိုပြုပြီးတစ်တော်ဥပဒေပုံမှ40ကကြီးကငယ်ကကြီး41ကကြီး42ကကြီးစတဲ့တစ်တော်ဆက်ခင်ကျူးကျော်မှုတွေနဲ့လောက်ပုတ္တမြို့နယ်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်အခုတစ်တော်ဦးစီးဌာနနဲ့ထိတိုက်ရင်ဆိုင်နေရတဲ့ဒေသမှာလောက်ကင်စားတော့နေကြတဲ့တောင်သူအရေးအတွက်900ဝန်းကျင်လောက်ရှိတယ်လို့လည်းဦးအောင်မိုးဝင်းကပြောပါတယ်။ဒါကြောင့်ဒီကိစ္စကိုမြန်မြန်တရတရပြေလည်အောင်အချိန်မီဖြေရှင်းနိုင်ခြင်းမရှိရင်ရေရှည်မှာပြဿနာတက်နိုင်တယ်ဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကိုသူတို့ဘက်ကအသိပေးအကြောင်းကြားခဲ့တယ်လို့ဆိုပါတယ်
။သူတို့ရဲ့တစ်တော်ဌာနမှာဥပမာတစ်တော်ဌာနမှာဧကတသိန်းရှိတယ်ပေါ့ကွယ်။ဧကတသိန်းရှိလို့ရှိရင်သူတို့ဒီဧက9000ကိုပြန်ပြီးပယ်ပေးပြီပယ်ပေးပြီဆိုတဲ့ဥစ္စာသူတို့ရဲ့ညှိနှိုင်းချက်တွေကဧက9000ကိုသူတို့တတော်ဌာနတွေကနေပြန်ပြီးထုတ်ပေးပြီဖြစ်တဲ့အတွက်သူတို့လက်ကွင်းစုစစ်ပေးပြီဖြစ်တဲ့အတွက်ကျန်နေသောဧက9000ကိုတော့ဘလို့နည်းနဲ့မှဟလာဒါတတော်ရဲ့ညှိအချက်နဲ့အပေါ်ကနေညှိနှိုင်းထားတာဖြစ်တဲ့အတွက်အဲ့ဒီမှာကျူးကျော်နေတယ်ဆိုရင်တော့သူတို့ဘလို့နည်းနဲ့ဖြစ်ဆက်အေးအေးလေးလို့ပြောတယ်အဲ့ဒီအပေါ်မှာကျွန်တော်တို့ကပြောတယ်မှန်လေလို့ကျွန်တော်တို့ကထောက်ပြတယ်။အဲကြောင့်လေဆိုရင်ကျွန်တော်တို့2013ခုကနေကြီးတွေကိုကွင်းတွေကိုဆင်းပြီးဒီနေရာကြီးမှာဟလာဘလူတွေကဒေသခံတွေကဘာလို့ဒီစိတ်ထားသလဲဘလောက်ခိုင်မာအောင်လုပ်ထားသလဲဆိုတာကိုကျွန်တော်တို့စစ်စစ်ခိုင်းတဲ့အချိန်မှာမစစ်စစ်တဲ့အတွက်စစ်တာအသေးချာမစစ်တဲ့အတွက်ဒီနေရာမှာတကယ်ဒေသခံတွေနေနေတာကိုဒီနေရာကြီးဒေသခံတွေမရှိပါဘူးလို့သိရင်းနေပြင်ထားတဲ့အတွက်အဲ့ဒါကမှဆက်ပြီးအရေးကြီးပါမယ်ဆိုရင်အနည်း50လောက်ဝါရီဖြစ်နေတာเนาะအနည်း20ကျော်30လောက်ဒီကံကံဒီပုတ်ဖြည့်ရှင်းနေပြီးတော့လုပ်နေတာဒီနဲ့ကိုယ်ထိတ်ကြိုက်ရေဆိုင်ရရင်ပြဿနာကြီးအကြီးကြီးဖြစ်လာနိုင်တယ်လို့ကျွန်တော်အဲ့ဒါကိုဆိုပြရတယ
်အခုပြဿနာဖြစ်နေတဲ့တစ်တော်ကျွိုင်းအတွင်းမှာတင်မူလကဓမ္မဦးချနေပေါင်းများစွာလောက်ကင်လာကြသူတွေနဲ့ပြီးခဲ့တဲ့အစိုးရလက်ထက်အတွင်း2013ခုနှစ်မှာတစ်တော်ဦးစီးဌာနကအကွက်ချပြီးလက်သမားတွေကိုလောက်ကင်စားတောက်လို့ရနိုင်တဲ့မြေကွက်တွေရောင်းချခဲ့တဲ့အချိန်မှာဝယ်ယူပြီးလာရလုတ်ကင်ကြသူတွေအကြားအချင်းများရံဖြစ်တာမှာအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့တယ်လို့ဦးအောင်မဝင်းကပြောပါတယ်
။မနည်းကတော့ဆိုလို့ရှိရင်အဲ့ဒီပစ်တော်ထဲမှာပဲလေမလေမကြီးကြီးခုတ်ကြထိကြဖြစ်ကြတယ်။အဲ့ဒါကမနည်းကလူတွေတည်ကြတယ်။ဝါမင်းနဲ့ထိုးတာဒီဟိုတယောက်ကနောက်တယောက်ကလည်းဒီဇေဘင်းကိုခုတ်ခံရတာ။အဲနောက်တယောက်ကတော့ဟိုဘောင်းဇေဘွားဒီပိုင်းနဲ့ပြည့်ရကတော့အားလုံးသုံးယောက်ပေါ့နော်။သုံးယောက်မှာမနည်းကတော့တယောက်တည်သွားတယ်။အဲနောက်တယောက်ကလည်းအချင်းကြီးမကောင်းဘူးလို့ကျွန်တော်ဆက်ကြားတယ်။အဲ့တော့လက်ဗတာကရှိတဲ့3မှန်ဆေးရုံဆိုတာလက်ဗတာနဲ့3မှန်ကြော့ကြော့တော့กว่าတဲ့နေရာမှာဆေးရုံပြင်းပြင်းဆေးရုံတည်ထားတာအဲ့ဒီမှာမနေ့အထိအဲ့ဒီပေသွားတဲ့လူနာကိုလေဒီတနာကြီးခွဲနဲ့တနာကြီး45လောက်အထိလုံးဝကိုသူတို့ဆေးကုသမှုမပေးနိုင်ဘူးအဲ့လိုမပေးနိုင်တဲ့အတွက်ဒီလူနာတော်ကြစစပြီးတော့ဆေးကုတယ်လို့လုပ်မယ်လို့တွေးဟိုတွေးတွေပါလိချက်ရုံပဲရှိသေးတယ်လူနာပေသွားတာဒီအစိုးရကနေပြီးတော့အမိန့်ထွက်ထားတယ်ဒီတော်ရှင်မှာပဲကြောင်မဲပြောတာ ဒီတော့ကနေအရေးယူဆောင်ရွက်မှုဖြစ်ဒါဆိုရင်ကျွန်တော်တို့နေသမားချင်းပြန်ပြီးတော့တွင်းနေကြနေတယ်အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ရဲ့တာဝန်ရှိတယ်လို့အဲ့မှာပြောသွားလို့ပြည့်ရပဲကြာနေဖြစ်တာပဲ
ဒီပြဿနာကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဥပဒေလမ်းကြောင်းအရအမှားယွင်းမှုတွေရှိနေတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကိုသူတို့ဘက်ကထောက်ပြခဲ့တယ်လို့ဦးအောင်မိုးဝင်းကပြောပါတယ
်နောက်တစ်ခုကအဲ့ဥပဒေတွေလို့ပြောတယ်ဥပဒေတွေဒီပြည့်ရတဲ့ကာလတစ်လျှောက်လုံးမှာအပေါ်ကနေအောက်ကိုဆင်းလာရည်ဖြစ်တယ်ကျွန်တော်တို့ဖြစ်နေတာဥပဒေဆိုတာအဲ့ဒါတကယ်ဦးပေါ့ဒီပြည်သူတွေကိုဟိုရာဇဝတ်မှုတွေမကျူးလွန်အောင်ဓမ္မမို့ရင်ဒီတစ်တော်တွေဆိုတဲ့တစ်တော်တွေပါတူပါဒီတစ်တော်တွေကပေါက်ရောက်ပြီးတော့ဓာရီကိုတကယ်ကိုထိသိမ်းနိုင်အောင်မကျူးလွန်အောင်ဆိုပြီးတော့ဥပဒေတွေကဘယ်လိုပဲဖြစ်စေကလူတွေကိုဟိုကျွန်တော်တို့ဟိုပေါ့ဟိုအဟံထားလုပ်ပြီးတော့ဖြစ်ဦးရာဇဝတ်ဟိုပေါ့ဟိုဟိုဖြစ်အောင်လို့ဟိုအပြစ်မဖြစ်အောင်ဆိုပြီးလုပ်တာဖြစ်တယ်ဆိုတော့အဲ့ဒီဥပဒေတစ်ခုပြဋ္ဌာန်းတော့မယ်ဆိုလို့ရှိရင်အခြေခံမျိုးဒီမှာဖြစ်နေတဲ့အခြေအနေကိုခင်ဗျားတို့တင်ကိုတင်ပြနိုင်ရမယ်ဆိုပြီးကျွန်တော်အဲ့ဒါကိုပြောတယ်အခုကအဲ့လိုမျိုးပဲနဲ့အောက်မှာစီးရင်းမျိုးလိန်ရတယ်ဌာနဆိုင်ရာတော်တော်များများအဲ့စီးရင်းမျိုးအပေါ်ကိုတင်တယ်အပေါ်ကလူတွေကလည်းအဲ့စီးရင်းမျိုးပဲကြည့်တယ်ကြည့်ပြီးတော့အဲ့ဒီအပေါ်ကနေပြီးတော့ဟိုဒီစီးရင်းပေါ်မှာအခြေခံပြီးတော့ဥပဒေကိုပြဋ္ဌာန်းတာရှိတယ်ကျွန်တော်တို့တော်တော်များများကကျွန်တော်မြင်လာတော့အဲ့ဥပဒေကြီးပဲဖြစ်နေတဲ့အခါကျတော့တကယ်မြေပြင်အခြေအနေနဲ့ကွာတဲ့အခါလဲကြလဲကြတော့အဲ့ဒီမှာပြဿနာဖြစ်တာပဲ
ဒီပြဿနာပြည်လဲရေးကိုအထောက်အကူပြုစေမယ့်နည်းလမ်းတွေကိုတိုင်းဒေသကြီးအစိုးရနဲ့တစ်တောဦးစီးဌာနကတာဝန်ရှိသူတွေထံတင်ပြထားတယ်လို့သိရပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်ကာနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်တာပါအခုသုတဆုံးလေအမေရိကန်တခွင်ကိုနားဆင်ထားပါမယ်ရှင်အမေရိကန်မှာရှိတဲ့သဘာဝဥယျာဉ်တက်တန်းနှစ်တရာပြည့်တဲ့အကြောင်းဒီတစ်ပတ်ရဲ့သုတဆုံးလေအမေရိကန်တခွင်မှာကိုအောင်အောင်ကတင်ဆက်ပေးမှာပါရှင်
အမေရိကန်ပြည်အောင်စုကသဘာဝဥယျာဉ်တွေရဲ့တက်တန်းလွန်ခဲ့တဲ့ရက်ပိုင်းကနှစ်တရာပြည့်သွားတာကြောင့်ဒီသဘာဝဥယျာဉ်တွေအကြောင်းကိုဦးစားပေးတင်ဆက်ပေးမှာပါဒီလိုသဘာဝဥယျာဉ်တွေတိစောက်ထားတာနှစ်တရာပြည့်အထိမ့်မဲ့အနေနဲ့အဲ့ဒီရက်မှာသွားလေရင်တော့ဒီတစ်တော်တွေဥယျာဉ်တွေကိုအခမဲ့ဝင်လေလို့ရပါတယ်အမေရိကမှာတော့သဘာဝဥယျာဉ်လို့သတ်မှတ်ထားတဲ့အထက်ထဲမှာတာမန်ပန်းချံလိုမျိုးတွေနောက်ရင်းပြင်လိုမျိုးတွေအပါအဝင်တက်တန်းရဲ့တစ်တော်တွေကြောက်ကဘာကြီးတွေလည်းပါဝင်ပါတယ်ဒီစနေတိုင်းအမေရိကန်ပြည်တော်စုနဲ့ကမ္ဘာတစ်လွှာကတန်းနဲ့ချီတဲ့သူတွေဟာရင်သက်ရှူမောပွဲကောင်းတဲ့ရှုခင်းတွေနေကြီးမဖောက်နိုင်တဲ့တက်တန်းရှည်တက်တော်တွေနဲ့ရှားပါတော်ရန်ကိလေသာမျိုးခွဲတွေကိုကြည့်ရှုဖို့အမေရိကန်ပြည်တော်စုရဲ့အမျိုးသားဥယျာဉ်တွေကိုလာရောက်လဲပတ်လေရှိပါတယ်အခုအခါမှာတော့ဒီဥယျာဉ်ဌာနရဲ့ညွှန်ကြားရေးမှူးဖြစ်လာတဲ့ဂျိုနာသန်ဂျာဗစ်ကသူဟာကံကောင်းသူတစ်ယောက်အဖြစ်ယူဆထားပါတယ်
For the last 100 years
American ပြည်တော်စုရဲ့သဘာဝနဲ့ယဉ်ကျေးမှုအမွေအနှစ်တွေပေါ်ကျွယ်ွားတဲ့နေရာတွေကိုလွန်ခဲ့တဲ့နှစ်တရာလောက်ကစပြီးအမျိုးသားဥယျာဉ်ဌာနကစီမံခန့်ခွဲဖို့ American အစိုးရကတာဝန်ပေးခဲ့တာပါဒီအဖွဲ့အစည်းဝင်တဦးအနေနဲ့ဥဆောင်မှုပေးသွားဖို့ဟာကကျွန်တော်အတွက်တော့ဘဝတစ်လျှောက်လုံးမှတ်ခဲ့တဲ့အိမ်မက်ပါ
Mr. Jarvis ဟာ American မျိုးသားသဘာဝဥယျာဉ်ဌာနမှာအနှစ်40ကျော်အမှုထမ်းနေတာဖြစ်ပြီး2009ခုနှစ်ကစလို့သူဟာညွှန်ကြားရေးမှူးဖြစ်လာပါတယ် Grand Canyon နဲ့ Yellowstone တို့လိုကြော်ကြားတဲ့အမျိုးသားဥယျာဉ်တွေကစလို့သမိုင်းဝင်အထိမ်းအမှတ်အဆောက်အဦတွေနဲ့ပြည်တွင်းစစ်အတွင်းတိုက်ပွဲဖြစ်ခဲ့တဲ့နေရာတွေအပါအဝင်စုစုပေါင်း412နေရာကို Mr. Jarvis ကကြီးကြပ်ရတာပါ
I like to say the National Park Service is the only federal agency with the responsibility to ensure
အစိုးရဌာနတွေထဲမှာအမျိုးသားဥယျာဉ်ဌာနအနေနဲ့လူတွေစိတ်လက်အပန်းဖြေစေအောင်လုပ်ဖို့တာဝန်ရှိပါတယ်အမေရိကန်လူထုတွေအနေနဲ့ရောကမ္ဘာလက်ခီးတဲ့တွေအတွက်ပါလဲပတ်ဆရာနေရာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းလာလည်သူတွေအနေနဲ့တဘာဝအကြောင်းပြည့်ရွေကျော်တွေအကြောင်းရာသီဥတုပြောင်းလဲမှုနဲ့တမိုင်းချက်လက်တွေကိုလည်းလေ့လာသွားစေခြင်းပါတယ်
ဒီလိုလေးလာစရာတွေထဲမှာအမေရိကန်ရဲ့တချိန်ကမူဝါဒရေးရာအမှားတွေအကြောင်းတွေလည်းပါဝင်ပါတယ်
။ So for example, Manzanar.
ဒုတိယကမ္ဘာစစ်အတွင်းကသမ္မတ Franklin Delano Roosevelt ကသူ့အမိန့်နဲ့ဂျပန်နယ်ဝအမေရိကန်နိုင်ငံသားတွေကိုကယ်လီဖိုးနီးယားပြည်နယ်ကမဇာနာမှာစခန်းသွင်းချုံနှောင်ထားခဲ့ပါတယ်။ဂျပန်လူမျိုးတွေဖြစ်နေတာကြောင့်စစ်ပွဲကာလအတွင်းမှာသူတို့ကိုဖမ်းဆီးအကျဉ်းချထားတာပါ။အခုအခါမှာတော့ဂျပန်အမေရိကန်သတိန်းကျော်ဖန်စီချုံနှောင်ထားခံခဲ့ရတဲ့နေရာကိုဥယျာဉ်ဌာနကနေထိမ့်သိမ့်ပြသပေးနေပါတယ်
ဒါအပြင်ယာတိဥရုပူနွေးမှုကြောင့်ရေခဲမြစ်တွေလည်းလာမဲ့နှစ်20 30အတွင်းပြတ်သုံးကုန်နိုင်တယ်လို့လာနဲ့ချီပြီးတော်မီလောင်တာကြောင့်တိရစ္ဆာန်တွေဟာအုံလိုက်ကျင်းလိုက်ပြောင်းရွှေ့နေတာကိုလည်းတွေ့ရတယ်လို့ Jarvis ကပြောပါတယ်ဒါပေမဲ့လေ Yos Mighty အမျိုးသားဥယင်ကိုလာရောက်လဲပတ်တဲ့သမရ Break ဥပမာအပါဝင်တခြားသူတွေစီကဒီအမျိုးသားဥယင်တွေကိုကာကွယ်ပေးဖို့အကူအညီတွေ Jarvis လက်ခံရရှိနေပါတယ
် Just look at this thing you can't capture this on an iPad
ဒီရှုခင်းကိုကြည့်လိုက်ပါဦး iPad နဲ့လည်းရယူလို့မရသလို TV ဖန်သားပြင်ပကြီးကားတွေကိုကြည့်ရတာနဲ့လည်းမတူပါဘူးလူကိုယ်တိုင်ဒီနေရာကိုလာပြီးကြည့်မှသာတကယ်ရှုခင်းကိုအာရုံခံစားနိုင်မှာပါ
အခုကမှတော့အမျိုးသားဥယျာဉ်ဌာနရဲ့တက်တန်းဟာဒုတိယရာစုနှစ်တည်းကိုရောက်လာပြီးဖြစ်ပြီးရေရှည်ဆက်လက်တည်တံ့ခိုင်မြဲဖို့ကတော့အားလုံးရဲ့အကူအညီလိုအပ်တယ်လို့ Jarvis ကပြောပါတယ်။ဒီတော့ဘလို့အကူအညီတွေလိုအပ်တာပါလဲ။တဘာဝပတ်ဝန်းကျင်ဆိုတာနဲ့ကျွန်တော်နေထိုင်ရာကမ္ဘာမြေကြီးပူနွေးလာတာနောက်လူတွေရဲ့စီးမဲ့ကမ်းမဲ့အလေအထတွေလောဘတွေကြောင့်တိရစ္ဆာန်တွေတည်ဆုံးမှုတွေရှိနေတာနဲ့ပတ်သက်ပြီးတော့အားလုံးသတိမူမိအောင်ကြိုးပမ်းနေကြသူတွေလည်းရှိပါတယ်။တဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်ဖို့ကိုနီးမျိုးစုံနဲ့ကြိုးပမ်းနေကြသူတွေကတော့အမိုက်ကိုစနစ်တကျစွန့်ပစ်ပြီးတော့တောင်တဘာဝပတ်ဝန်းကျင်ကိုဆောက်ရှောက်နိုင်ပါတယ်တဲ့ဟိုတလောရုံကတော့ဝါရှင်တန်ဒီစီကတိရစ္ဆာန်ရုံမှာလူတွေဆွန့်ပစ်တဲ့ပစ္စည်းတွေကြောင့်ရေတရဝါတွေတည်ဆုံးရတာနဲ့ပတ်သက်လို့လူတွေသတိမှုမီအောင်ပြပွဲတစ်ခုလုပ်ခဲ့ပါတယ်။မြို့တော်ဝါရှင်တန်ကအမျိုးသားတိရစ္ဆာန်ရုံမှာတိရစ္ဆာန်အမျိုးပေါင်း300အကောင်ရေ1800လောက်ပြသထားတာပါ။ဒါပေမဲ့လည်းဒီနေ့နွေရာသီမှာတော့လာရောက်လည်ပတ်သူတွေအနေနဲ့ဒီပင်လယ်တိရစ္ဆာန်တွေကြုံတွေ့နေရတဲ့ဘေးဒုက္ခတွေကိုသတိမှုမီအောင်ဖန်တီးတိဆောက်ထားတဲ့တိရစ္ဆာန်အယုတ်ကြီးတွေကိုလည်းတွေ့ရမှာပါ။ထူးခြားတာကတော့ဒီအယုတ်တွေကိုလူတွေစွန့်ပစ်ထားတဲ့သမုတ်တရားတွေကပလတ်စတစ်အမိုက်တွေနဲ့ပြုလုပ်ထားတာပါချက်တူရွေးလို့အယောင်သွေးစုံတဲ့ငါးကြီးဟာတိရစ္ဆာန်ယုံလာရောက်လဲပတ်သူတွေကိုစီချိုနှုတ်ဆက်နေတာပါဒါအပြင်ပင်လယ်ငှက်တွေ၊ကျင်ကားတွေရဲ့အယုတ်တွေကိုလည်းပြသထားပါရယ်။ဒါပေမဲ့လည်းဒီအယုတ်တွေကိုတေချာကြည့်လိုက်မယ်ဆိုရင်တော့နေ့စဉ်တွေ့မြင်နေရတဲ့ plastic အယုတ်တွေ၊ဘီးတွေ၊ပလင်းဖုံးတွေ၊ဘီယာဘူးကွန်တွေနဲ့ပြုလုပ်ထားတာကိုတွေ့ရမှာပါ။ဒီ plastic တွေပေးကားရလဲဆိုတာကိုတိရစ္ဆာန်ယုံကစေတနာဝန်ထမ်းတဦးဖြစ်တဲ့မာရီယာအမယာကအခုလိုရှင်းပြပါရယ်။
I observe visitors coming in thinking that these sculptures are made out of recycled.
ဒီစာရုပ်အလဲလာတဲ့သူတွေကဒီ plastic တွေဟာသာမန်စွန့်ပစ်ပစ္စည်းတွေလို့ထင်ကြပါတယ်။တကယ်တော့ဒါရီယာပင်လယ်ပြင်ကအမိုက်တွေလို့သိတဲ့အခါမှာတော့သူတို့အံ့အားသင့်ကုန်ကြပါတယ
်။ Angela Hazel Time Posia ထောင်ထဲချီတဲ့စေတနာဝန်ထမ်းတွေရဲ့အကူအညီကိုယူပြီးတော့ဒီအယုတ်ကြီးတွေကိုပြုလုပ်ခဲ့တာပါ။ Wash Ashore လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့ရဲ့ဦးဆောင်ညွှန်ကြားမှုဖြစ်တဲ့သူဟာဒီကနေ့ကဘာကြီးရင်ဆိုင်နေရတဲ့အန်ရဲ့အကြောင်းအခုလိုသတိပေးခဲ့ပါတယ
် This is all plastic picked up off of beaches every single bit of it So we
ပင်လယ်ကမ်းစပ်တွေကနေဒီ plastic တွေအလုံးကိုကောက်လာတာပါလွန်ခဲ့တဲ့6နှစ်အတွင်းပင်လယ်ကမ်းစပ်နေရာတစ်ခုကနေ plastic အမိုက် 18 တန်ရခဲ့ပါတယ
်အခုအခါမှာတော့အဲ့ဒီအမိုက်တွေနဲ့အယုတ်ပေါင်း68ခုကိုပိုစီကလုတ်ခဲ့ပြီး18ခုကိုတော့တိရစ္ဆာန်ရုံမှာပြသထားပါတယ်ဝေးလာ၅ပုံတစ်ခုလုံးကိုလည်းဆက်ပြဘူးတွေနဲ့လှုပ်ထားပြီးတော့နှုတ်သီးစုံရှိတဲ့ပင်လယ်၅ရဲ့ပါဇက်ထဲမှာခြေညက်ဖက်နှက်ကိုတွေ့နိုင်တယ်လို့ plastic ဘူးကွန်းတွေနဲ့လှုပ်ထားတဲ့ jelly ၅တွေကိုလည်းတွေ့ရမှာပါ Angela Posey က
The fact that plastic breaks down into microscopic
ပင်လယ်ပြင်ကအမိုက်တရိုက်တွေကြောင့်ဒုက္ခတွေ့ကြတဲ့တိရစ္ဆာန်တွေအကြောင်းကိုသိဖို့အခုလိုလှုပ်တာပါအစားအသောက်စားတာမှလည်းဒီ plastic တွေကိုအသုံးပြုမှုဟာသမုတ်တရားထိအောင်ထိခိုက်စေပါတယ်
အခုလိုအမှုပညာအသွင်နဲ့ဖန်တီးထားတဲ့ပြပွဲကပေးလိုက်တဲ့သတင်းစကားဟာအမေရိကန်ပြည်ထောင်စုအပြင်တခြားနိုင်ငံတွေကိုလည်းရောက်ရှိလာလိမ့်မယ်လို့ပိုစီကမျှော်လင့်ထားပါရယ်အခုလိုသဘာဝရင်းနှီးတရဝါတွေကိုဆောက်ရှောက်ခြင်းအပြင်လည်းသဘာဝကိုကူညီရာရောက်မှာဖြစ်တယ်လို့မျှော်လင့်ထားကြတာပါ
ကိုအားအစီအစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုတောက်ကြနေညမှာအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်မှာနာတစ်ချိန်ပြန်နှဆင်နိုင်ပါလေရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုရောက်တိုင်း
တိုင်းပြည်အင်အားကောင်းပြီးတာယာဝပြောင်းတစ်ဖက်တစ်လမ်းကပံပိုးပေးကြတဲ့အလုပ်သမားတွေကိုဂုံပြူတဲ့အနေနဲ့အားလည်းရဲ့အဖြစ်သတ်မှတ်ချင်ပါလိမ့်ရှိပါတယ်။လောဟာတံမိုးကိုလေးစားမြတ်နိုးဂုံပြူတဲ့အစင်လာကတော့ရှေးကလေးကရှိခဲ့တာပါ။လူတယောက်ဟာသူ့အလုပ်မှာလုံလောက်ရိယာစိုက်ထုတ်တဲ့ဆိုရင်ထိုက်တန်တဲ့နေရာကိုရတဲ့ဆိုတဲ့ဆိုရိုးစကားလည်းရှိပါတယ်။ အလုသမားမောင်မယ်ရီရဲ့အင်အားအရေးအတွက်နဲ့တမကခွန်အားတွေစိတ်သက်တွေနဲ့အတူဆန္ဒပြလှုပ်ရှားကြဖို့အလုသမားတမကရီရဲ့တိုက်တွန်းကြိုးပမ်းမှုတွေနဲ့နယူးယောက်မှာ1800ဆပြည့်နှစ်ကအားလက်ရဲ့အဖြစ်အလုသမားနေ့ထိမ့်မှအခမ်းအနားစတင်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။အလုသမားတမကရီကစီတန်းလက်လေပွဲတွေနဲ့စုဝေးပွဲတွေစီစဉ်ပြီးအလုချိန်တရက်8နာရီတက်မှတ်တာအပါအဝင် အလုသမားခန်စားခွင့်ဥပဒေသစ်တွေပြဋ္ဌာန်းရေးဖိအားပေးဖို့လဲဆန္ဒပြခဲ့ကြတာပါ။နောက်ပိုင်းမှာဒီလှုပ်ရှားမှုဟာတခြားမျိုးတွေကိုပါပြန့်နှံ့သွားခဲ့ပြီး1864ခုနှစ်မှာလွတ်တော်ကနေအမေရိကန်အလုသမားအားလုံးကိုဂုံပြူတဲ့အနေနဲ့နိုင်ငံတော်အားလက်ရက်နေ့အဖြစ်ပြဋ္ဌာန်းခဲ့ပါတယ်။နှစ်တွေကြာလာတာနဲ့အမျှအလုသမားတမကတွေအသင်းအဖွဲ့တွေလည်းအင်အားလျော့နေလာခဲ့ပါတယ်။ဒီကနေ့အချိန်မှာတော
ကျွန်တော်တို့ရဲ့အပေါင်းအသင်းတွေနဲ့စုံစည်းဖို့နေ့တနေ့လည်းဖြစ်လာပါတယ်။စီတန်လက်လက်ပွဲတွေနဲ့စုပွဲတွေလည်းကျင်းပလေရှိကြဆဲဖြစ်တယ်လို့အထူးသဖြင့်တော့ရွေးကောက်ပွဲရှိတဲ့နှစ်တွေမှာလှုပ်လေရှိပြီးအားကစားပွဲတွေနဲ့ပျော်ပွဲစားထွက်တာတွေလည်းရှိပါတယ်။လူတော်တော်များများအတွက်တော့အလုပ်သမားနဲ့ဟာရာသီတစ်ခုကိုမကူးပြောင်းခင်ချိန်စတင်နှစ်အသစ်မစတင်ခင်ချိန်မှာနာနာနေနေအလုံးမလုပ်ဖ အမေရိကန်တော်တော်များများဟာတစ်ချိန်လုံးကလိုစက်ရုံတွေမှာပြင်းပြင်းမတ်မတ်အလုပ်လုပ်ကြတာမျိုးတည်းအခုချိန်မှာရုံးတက်ပြီးအလုပ်လုပ်သူတွေလည်းပိုများလာကြပါတယ်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့လူမှုရေးအောင်မြင်မှုတွေရဲ့အခြေခံအကြောင်းရင်းတွေကိုအလေးထားအသိမှတ်ပြုနေကြတဲ့တစ်ချိန်တည်းမှာပဲအလုပ်သမားနဲ့အားလည်းရနေအမေရိကန်အလုပ်သမားတွေကြားဆက်နွယ်မှုတွေဟာလည်းစစ်စစ်မှန်မှန်တည်ရှိနေစေဖြစ်ကြောင်းပါရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီမနက်ပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကတလှည့်ကြင်ညာပေးပါဦးမယ
်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်ကိုဒီကနေ့တွားရောက်မှာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်တွေဟာရန်ကုန်မြို့မှာပထမဆုံးအကြိမ်တင်းနှလာနေကတွေ့ဆုံခဲ့ကြပါတယ်။တခါဒီလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတယောက်လာအိုနိုင်ငံကိုပထမဆုံးတွားရောက်တဲ့အနေနဲ့သမ္မတဘရက်အိုဘားမားဟာဖီယန်ကျန်းမြို့တော်ကိုတင်းနှလာနေတော့ကရောက်ရှိသွားပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲနဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်မဲ့သမ္မတဥပမာအနေနဲ့အာရှနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးပို့ပြီးတော့ခိုင်မာစေဖို့ဒီအာရှဒေသမှာအမေရိကန်ရဲ့ဩစာပို့ပြီးလွှမ်းနိုင်ဖို့ကြိုးစားမှာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကဒီရင်သီးရိုင်းဆိုင်နဲ့အတုံးနှုံးသုံးပြီးတော့အမေရိကန်သမ္မတကိုရည်ညွှန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့သမ္မတဘရက်ဥပမာနဲ့သမ္မတဒူတာတေတို့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်လိုက်တယ်လို့အင်မြူရောကပြောပါတယ်။သမ္မတဒူတာတေအာနာရလာတဲ့ဂျုံလာတွေကဆားလို့ဖိလစ်ပိုင်မှာမူရစ်ဆေးရောင်းသူသုံးဆွဲသူ2000ကျော်ဟာတရားဥပဒေမဲ့အသက်ခံခဲ့ရတဲ့ကိစ္စကိုလာအိုနိုင်ငံကထိပ်သီးစည်းဝေးပွဲမှာဖိလစ်ပိုင်သမ္မတနဲ့တွေ့ဆုံတဲ့အခါပြောမယ်လို့သမ္မတဥပမာကအစောပိုင်းကပြောခဲ့ပါတယ်။တပ်ဖြတ်မှုတွေအပေါ်သူထောက်ခံတာကိုကာကွယ်တဲ့အနေနဲ့သမ္မတဒူတာတေကသူ့ကိုရွေးကောက်တင်မြှောက်ထားသူတွေရဲ့ဆန္ဒအတိုင်းဆောင်ရွက်တာဖြစ်တယ်လို့ဆိုခဲ့ပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲကျင်းပမဲ့ဗီယန်ကျန်းမြို့တော်ကိုမထွက်ခွာခဲ့မှာတော့သမ္မတဥပမာကိုအယူအသေးတန်အောင်နေမိကွန်းတွေပဲရှောက်မေးမနေနဲ့ခမားကိုဆွေးနွေးဝဲကြရင်ဆဲလိုက်ရဆိုပြီးတော့ရင်သီးတဲ့အတုံးနှုံးသုံးပြီးဖိလစ်ပိုင်သမ္မတကတတိပေးခဲ့တာဖြစ်ပါတယ်ရှင်
။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဦးစမိုးဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျမီကုတ်ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.